ဒုက္ခဒေသသမုဒိယဒေသနှမျိုးကိုမှမသိတဲ့ဒီယောဂီပုဂ္ဂိုလ်သည်ဝိပဿနာဘာဝနာကမ္မထာနယ်ပယ်မှာကမ္မထာနီဆုံးယုံနေတယ်လို့ပဲခေါ်မလားတိုးတက်နေတယ်လို့ပဲခေါ်မလားဆုံးယုံနေတယ်နော်လုံငန်းကမ္မထာစိတ္တန်လေးတွေကိုရိုးနေတယ်မလိုက်နိုင်ခြင်းကအချိန်ခံပြီးဖြစ်ပေါ်ဖြစ်ပေါ်သွားတဲ့ပြဿနာပဲနော်ဒါကြောင့်ဒုဝိသုဒ္ဓရူပပရိက္ခသပဏအရူပပရိက္ခယယောဂံကရောတောကမ္မထာနဟုတ်ပြန်ဝိထုံလေးဝေဖုံးလာပပုဏ္ဏတိပဏ္ဏအလျောကိုသို့ဥအသူဝိသုဒ္ဓရူပပရိက္ခသကောမွန်စင်ကျေသောယုကမ္မထာကိုသိသိပြီးတဲ့ဉာဏ်ဖြင့်ပိုင်းခြားယူပြီးတဲ့ယောဂောခသရာပုဂ္ဂိုလ်အဖို့အရူပပရိက္ခယနံကမ္မနန္တရာကိုသိသိခြင်းကယောဂံကျိုးစားအထုခြင်းကိုကရောတောပြုခဲ့သည်ရှိသောသို့မဟုတ်သုဝိသုဒ္ဓရူပပရိက္ခသကောမွန်စင်ကျေသောယုကမ္မထာကိုဉာဏ်ဖြင့်ပိုင်းခြားယူပြီးသောအရူပပရိက္ခယနံကမ္မထံကိုသိသိခြင်းကယောဂံကျိုးစားအထုခြင်းကိုကရောတောပြုသောယောဂီဟံအားကမ္မထံဝိပဿနာဘာဝနာကမ္မထံသည်ဘုဒ္ဓင်ကြည်ပါခြင်းသို့ဝိရုံလိန်စီပင်ခြင်းသို့ဝိရုံလိန်မညာဖုန်ညာယတိတဲ့အောင်သို့တဲ့စီကကြည်ပါခြင်းသို့ဝိပုံနာပြပြွန်းခြင်းသို့ဘာဝနာတိရောက်ရှိနိုင်ပေ၏ဟောယုံကြည်ခြင်းကိုကောင်းမွန်စင်ကျေသောသိသိပြီးမှနန္ဒရာကိုကျိုးစားအထောက်အပံ့ပြုခဲ့မယ်ဆိုရင်တော့ထုတ်ပြုနေတဲ့ပုဂ္ဂိုလ်ရဲ့ယောဂဝိဒ္ဓပုဂ္ဂိုလ်တဏ္ဍမဝိပဿနာကမ္မဘာဝနာကမ္မထံသည်မဉ္ဇဉ်ဖုန်ညာနိဗ္ဗာန်ရသည်တဲ့အောင်တို့တဲ့စီကကြီးပွားပြီးပြန်ပွားပြီးလာပါလိမ့်မယ်။အဲ့ဒါဆိုလိုက်နိုင်ရမယ်စီကံပဲ။နော်။ဒီစီကံကိုဝိသုတိမေတ္တကဒုတိယတော်သမဏေ129ဇာဘရင်681မှာအတိအကျညွှန်ကြားထားပါတယ်။ဒီတော့အထေရဆရာတော်ကလည်းဒီဝိသုတိမေအထေရကိုရေးသားတဲ့အချိန်ခါမှာသူကအတိအကျဝန်ခံထားပါတယ်။သူရဲ့ယူဆခြင်းမဟုတ်ပါဘူးတဲ့။မဟာဝိဟာရအကြောင်းတိုင်းမှာမဟာဗြဟ္မမထေရဆရာရဲ့ယဟန္တာမထေရဆက်ဆက်တို့သင်္ကြန်ပုချလာတဲ့ဝါသနာမေကအစဉ်အတိုင်းရှင်းရှင်းအထေရကြီးဒီမှာလာတဲ့အစိုးအမိတ်နေကိုတည်းသူကပြင်ပြန်လီပြီးဘာသာပြန်ပြီးပေါ်ပြနေခြင်းဖြစ်ပါတယ်။သူရဲ့ယူဆမဟုတ်ပါဘူးဆိုပြီးအတိအကျဆင်ခံဒီချင်းချင်းအထေကရာကြီးလေဆိုတာကဘုရားရှင်လက်ထက်တော်ထဲကပကိနိကဒေသနာခေါ်တဲ့အမည်ဖြင့်ဒီချင်းဒီရှိကြပါလေ။ဘယ်ကြောင့်ဒီရှိနေရတယ်လို့မေးရင်ဘုရားရှင်တို့မှာတာဝကရရဲ့ဣဇတိယဓာတ်နဲ့လျောကြီးစွာသူဥကကျွတ်တဲ့ဆိုရင်ကျွတ်တဲ့ဘဒဝရဲ့ဣဇတိယနဲ့လျောကြီးစွာနှစ်ဦးကျွတ်တဲ့ရင်လည်းနှစ်ဦးတို့ရဲ့ဣဇတိယဓာတ်နဲ့လျောကြီးစွာတရားကျွတ်တဲ့ရင်လည်းတရားတဏ္ဍဝရရဲ့ဣဇတိယဓာတ်နဲ့လျောကြီးစွာအကျင့်ဟောတဲ့အကျင့်ဟောပြီးလိုက်အကျင့်ဟောတဲ့အကျင့်ဟောပြီးလိုက်ဒီခါတည်းအဲ့ဒီလိုအကျင့်ကြောင့်ကလေးဟောလိုက်တဲ့အချိန်သို့မဟုတ်အကျင့်ဟောတဲ့အချိန်ဒီမှာဉာဏ်တို့နေသေးတဲ့ပုဂ္ဂိုလ်တွေကနားမလည်ကြဘူးဘုရားရှင်ရဲ့ဆိုလိုရင်းအတိပ္ပတ္တိကိုနားမလည်တဲ့အချိန်ကမှဘုရားရှင်ကိုယ်တော်လည်းခင်ကပ်ပြီးလျှောက်ထားကြတယ်ဘုရားရှင်ရဲ့အလိုတော်ကိုသိတော်မူတဲ့ရှင်သာရိပုတ္တရာတို့ရှင်မောဂ္ဂလန်တို့စတဲ့ရှင်မဂ္ဂန္ဓဝါတို့ရှင်အနန္ဒတို့စတဲ့သုတ္တမထေရကြီးများကြီးတွေတန်းချင်းကပ်ပြီးတော့လည်းမင်းများဆောက်ထားကြ။ဘုရားရှင်ကိုယ်တော်တိုင်ပြန်ပြီးရှင်းထားတဲ့ရှင်တဲ့သုတ္တယဟန္တာမထေရကြီးတွေကရှင်းထားတဲ့ရှင်တဲ့အဲ့ဒီရှင်တဲ့ကြီးတွေကိုစုပေါင်းပြီးတော့ပဂိဏကဒေသနာဆိုတဲ့အမည်ဖြင့်ဘုရားရှင်လက်ထက်တော်တွေကနှုတ်ဝန်ဆောင်ထားခဲ့ကြပါရင်သိရှိခဲ့ကြ။အဲ့ဒီပဂိဏကဒေသနာခေါ်တဲ့ဒီတရားတွေကိုပရမသင်္ကန္တတင်ပြီးဒီအချင်းခါမှဆက်လို့ဒီသင်္ကန်းနဲ့တင်ခဲ့ပါလေဒုတိယသင်္ကန်းနဲ့တတိယသင်္ကန်းနဲ့သင်္ကန်းနဲ့ဒီမှာလည်းအလားတူပဲဆက်လို့ဒီသင်္ကန်းနဲ့တင်ခဲ့ပါလေနောက်ပိုင်းတတိယသင်္ကန်းနဲ့တင်ပွဲအပြီးရှင်မမင်းကမထေရကဒီဟိုကျွန်းကိုသာသနာပြုကြွတဲ့အချင်းခါမှဒီပကိလေးကဒေသနာအမည်ရှိတဲ့အထက်ကရာကြီးတွေနေတော့ပါဠိတော်တွေအားလုံးကိုဒီဟိုကျွန်းကိုပေးဆောင်သွားခဲ့ပါလေပေးဆောင်ပြီးတဲ့အချင်းခါမှသူအထက်ကရာကြီးကိုမပြော့မပြစ်အောင်နောက်အရင်ကိုအရှင်မြှော်တွေ့တဲ့အနေအချင်းဒီဟောဘာသာဖြင့်ဘာသာပြန်ပြီးခြားခဲ့ပါတယ်ဒီအထက်ကရာကြီးတွေကိုအဲ့ဒီဒီဟောဘာသာပြန်ပြီးတည်ရှိနေတဲ့အထက်ကရာကိုမဟာအထက်ကရာလို့ခေါ်တာမူလပကိဏကဒေသနာကိုတော့မူလအထက်ကရာဖြစ်လို့မူလအထက်ကရာလို့ဒီလိုလည်းသုံးတယ်အဲ့တော့မူလအထက်ကရာမဟာအထက်ကရာအမည်ရနေတဲ့ပကိဏကဒေသနာတွေပဲဒါပေမဲ့အိန္ဒိယမှာကျတော့ဒီအထက်ကရာကြီးကိုဒီကိုနှုတ်ကုန်ဆောင်နိုင်တဲ့ပုဂ္ဂိုလ်တွေကလည်းသွားတယ် နောက်ပိုင်းမရှိတော့အထက်ကလေးအိန္ဒိယမှာကွဲကုန်တယ်ကွဲကုန်တဲ့အချိန်ခါကျတော့ဒီဟိုကျွန်းမှာဒီဟိုဘာသာဖြင့်ဒီအထက်ကလေးကသင်္ချာရှိနေသေးတယ်ပါဠိဘာသာဖြင့်တော့မရှိတော့ဒီဟိုဘာသာအနေနဲ့သင်္ချာရှိနေတဲ့ဒီအထက်ကလေးတွေကိုဘာသာပြန်ထိုင်အောင်မထင်အဆက်ဆက်တူကြိုးစားခဲ့ကြပါတယ်ရှင်မဘုရားဗုဒ္ဓဘာသာလက်ထက်ကြမှာအောင်မြင်မှုရလာ။အောင်မြင်မှုရတဲ့အချိန်ကမလဲရှင်မဘုရားဗုဒ္ဓဘာသာကသူအတိအကျဝန်ခံထားပါတယ်။သူ့ရဲ့အယူအဆမဟုတ်ပါဘူး။ရှင်းရှင်းအထက်ကရာကြီးတွေမှာလာတဲ့ရှင်မဘုရားဗုဒ္ဓဘာသာပြန်တဲ့အချိန်ကမှာဒီဟိုမှာအထက်ကရာ6000လောက်အထိဖြစ်နေပြီ။အဓိကအခြေခံကြတဲ့ဒီမှာအထက်ကရာကိုသံကိုအထိတရထားပြီးတော့ကျန်တဲ့ကုရုဏီအထက်ကရာတို့မဟာမိတ်ကြီးအထက်ကရာတို့သုလမိတ်ကြီးအထက်ကရာတို့အန္တကအထက်ကရာတို့စတဲ့ထိုးထိုးအထက်ကရာတွေမှာလာတဲ့ထည့်တင်ထည့်တဲ့အချက်အလက်ဒီကိုပါစုပေါင်းပြီးတော့သူကဘာသာပြန်ပြက်ပါတယ်။သူရဲ့ဘာသာပြန်ပြက်ကိုတော့သင်္ခါအထက်ကရာအထက်ကရာညွန်မောင်းကျန်ဆိုပြီးဒီလိုခေါ်ပါတယ်။အဲဒီလိုဘာသာပြန်တဲ့အပိုင်းမှာရှင်းရှင်းအထက်ကရာကြီးတွေကအကျဉ်းချက်ထားတယ်ခတ်နေနေဆိုရင်ရှေ့ကဖွင့်ပြီးတာတွေသူကနောက်ကမဖွင့်တော့ဘူး။ဒါနဲ့မှပဲဖွင့်ခဲ့ပြီးပြန်ကြည့်ပါဒီလိုပဲသူကပြန်ပြက်လိုက်။မသက်ကုဒ္ဒရာတစ်ခုမှရှုွက်ကိုပေါ်ပြပြန်သောတာဒ္ဒရာစသည်မှာလည်းဤလိုရှုပါတလောက်ပဲပြန်ပြက်လိုက်တယ်။အထက်ကရာကြီးများမှာတော့သောတာဒ္ဒရာရှုွက်ကိုလည်းအပြည့်စုံပေါ်ပြနောင်လာနောင်သားတွေညံ့လူတွေအတွက်အာလက်ညာပြီးတော့အပြည့်အစုံဖော်ပြနေခြင်းဖြစ်အဲ့ဒီလိုတူညီတဲ့နေရာလေးတွေမှာသူကချုံလိုက်ချုံပြီးတဲ့အချိန်ကကျတော့တခါတည်းတချို့တချို့အချက်တွေနဲ့ပတ်သက်ပြီးတော့ရဟန္တာမထေရကြီးတွေရဲ့ဖြတ်သွင်းရေးတွေကိုဒီထဲမှာသူကသီလဝါဒဆိုတဲ့အမည်နဲ့ဆက်ထားပါတယ်ထဲတဲ့အခါမှာလည်းဘူးလုံးနာမထေမရှင်းမလင်းမဟုတ်ပါဘူးဤဆုံးမင်းကတော့မဟာပုရုမမထေရဲ့အဆုံးမင်းဖြစ်တဲ့ဤဆုံးမင်းကတော့မဟာသူမမထေရဲ့အဆုံးမင်းဖြစ်တဲ့သတ္တိဖြင့်အတိအကျပါမရှင်းမရှင်းရေးထားတဲ့စာပေမျိုးမဟုတ်ပါဘူးဟိုဒီရက်ကလေးတော့ပြီးတော့မိနေလေးတစ်ခွနဲ့ရင်းကျင်တဲ့ရှောက်ချင်းကြီးတဲ့စာရေးဆရာမျိုးမဟုတ်ပါဘူးဟုတ်တယ်ခွနဲ့တကယ်ကြီးညိုတဲ့ရင်းစားတဲ့စာပေတွေကိုဘာသာပြန်ဆိုနေတဲ့တကယ်ဉာဏ်ကြီးရှင်တို့ရဲ့ဉာဏ်ရတာဖြစ်ပါဒါကြောင့်ဒီအထင်ကရာကြီးတွေကိုအထင်သိပ်ပေးလို့မရဘူးပဲခြင်းတော့ပဲနေပါတယ်သူတို့လည်းခွင့်ပြုထားတယ်ဘယ်လိုပေးရမလဲဘုရားဟောပါဠိတော်ဒေသနာတော်နဲ့မညီညွတ်ခဲ့ဘူးဆိုရင်ဒီအထက်ကကြီးတွေကိုဘယ်လိုကပြင်ပင်ပါတယ်သူတို့လည်းခွင့်ပြုခဲ့ပြီးတော့ခုဒီနေရာမှာဝိပဿနာပိုင်းမှာယုတ်ပိုင်းနာမည်2မျိုးရှိတဲ့အ ਨੇ ကယုတ်ဉာဏ်ဉာဏ်ကိုသူတို့ကရှုပါသုံးသပ်ဖို့ညွှန်ကြားထားတယ်ယုတ်မှလည်းအာလုံးရှုဖို့ဉာဏ်မှလည်းအာလုံးရှုဖို့ညွှန်ကြားတယ်ဘာဖြစ်လို့ညွှန်ကြားနေရလဲဘုရားရှင်ကိုယ်တော်တိုင်းကခွန်တနည်းကပြောခဲ့တဲ့အတိုင်းပဲအပရိသရဏသုတ်ဓမ္မယုတ်ဉာဏ်ဉာဏ်အာလုံးကိုပရိညာပညာသုံးချက်ဖြင့်ဘိုက်ဆံမသိခဲ့ရင်ဘယ်ခုနည်းမှမရနိုင်ဘူးဒုက္ခမကုန်နိုင်ဘူးလို့ဘုရားကအတိအကျဟောနေတော့ဘုရားဟောဒီနာကိုဥထေရဗန်ခင်ကြီးယုတ်ဉာဏ်နဲ့ရှုဖို့ကိုသူတို့ကရှုဖို့ဖော်ပြရအဲ့ဒီလိုဖော်ပြတဲ့အပိုင်းမှာသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်များကယောဂမထံမပိုင်သေးဘဲနဲ့ငါကမထံကိုပြောင်းပြီးရှုခဲ့ရင်တော့ကမထံကြီးဆက်ရောက်တော့မပြည့်စုံသွားမယ်လို့ဒီလိုသူတို့ကစည်းကမ်းသတ်မှတ်ပေးတာပါနော်သူတို့ရဲ့စည်းကမ်းသတ်မှတ်ချက်ကမိမိတို့အတွက်အကျိုးကျေးဇူးများမည်မများမည်ကိုလက်တွေအထုတ်တဲ့ပုဂ္ဂိုလ်များနားလည်နိုင်ပါလေ။ဒီထဲမှာကမ္မထာအမထုတ်မှုတဲ့တခြားတစ်ခြားဌာနမှာကမ္မထာအမထုတ်မှုတဲ့ပုဂ္ဂိုလ်နည်းလိမ့်မယ်လို့ဆိုင်ရနော်။အထုတ်တဲ့ခြင်းကမှာယုတ်တဲ့ခြင်းဘက်ကိုသိပလား၊ယုတ်ကလနံကလမြင်မလား၊မြင်ရင်လည်းယုတ်ကလနံကလတက်ခွဲတက်သလား၊ကိုယ့်အကူမင်းမြင်ကြည့်ပေါ့။မမြင်လည်းမမြင်ဘူး၊မြင်တော့လည်းဓမ္မခွဲတက်နေဘူးဆိုရင်တော့ကမ္မထာကြီးကဆွတ်ယုတ်တဲ့ခေါ်မလား၊တုတ်တဲ့ခေါ်မလား၊ဆွတ်ယုတ်နေ၊ဆွတ်ယုတ်တဲ့ဆိုလို့ရှိရင်သူတို့တတ်မှတ်ပြီးတဲ့စည်းကမ်းလေးတွေနိုင်တာကိုလည်းသူတို့သတ်မှတ်တဲ့ဒီကံကပါလေသူဤသုဒ္ဓရူပပရိက္ခတ္တဗာနအရူပပရိက္ခဟာယယောဂံကရောတောကမ္မထာနဟုတ်တဲ့ဝိရုံးနဲ့ဝိပုံနာအပဘုနာတိယုံကြတယ်ကောင်းမွန်စင်ကြတာသိသိပြီးမှနာကမ္မထာပြောင်းပြီးသိသိခဲ့မယ်ဆိုရင်တော့ကမ္မထာနဲ့တုတ်တဲ့စီကကြီးပွားသွားလိမ့်မယ်မင်းရောက်ခွင့်ရက်တင်တဲ့အောင်ပြန်ပြောသွားလိမ့်မယ်ဒီလိုဖွင့်ထားတယ်အဲ့ဒါဟာလိမ့်နိုင်ရမယ်ဒီကံသတ်မှတ်ခြင်းပဲနော်ကဲအဲ့ဒီလိုယုံတရားတွေကိုတနည်းတကျသိသိပြီးတဲ့အချိန်ကကြာမှအနန္တရာတွေကိုပြောင်းပြီးသိသိရမယ်ဆိုရင်သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်အတွက်အထူးသဖြင့်ဥဒေပြီးပြောတယ်သမထယန္တိကပုဂ္ဂိုလ်ကတော့ဇာနန္တရာတွေကနေစပြီးသိသိလို့ကလည်းသိသိနိုင်တဲ့အကြောင်းဝိသုဒ္ဓိမအထက်ကဒုတိယတွင်သံမြေနာ222မှာညွှန်ကြားထားပါတယ်နော်ညွှန်ကြားပုံလေးနည်းနည်းလေးဥစဉ်ဖတ်ပြမယ်တံတံပါတိဒုက္ခမိနာသမထယာနိခိနတာဝသဖြင့်တဝနိဝါတိညာတိညာယရဏအဝတိတရူပါရူပါဝဆရဇာနနာဣညာတရတောထယဟုတ္တခာတိနိသဏိကာတိတံတံပြုံသသဓမ္မလက္ခဏအရတ္တိဝတိနာပရိစ္ဆေတ္တဗာဟောဘာပြောလဲဒိဋ္ဌိဝိသုဒ္ဓိကိုဒိဋ္ဌိဝိသုဒ္ဓိဉာဏ်မြင့်နဲ့ပြည့်စုံလို့တဲ့သမထယာနိကပုဂ္ဂိုလ်ဟာအကျိုးဆိုညဝတိညာတိညာယရဏဇန်တစ်ခုကိုဆန်းထားပါကျဉ်းဉာဏ်နေတဲ့ရူပါဝဆရဇန်လေးပါအရူပါဝဆရဇန်၃ပါးတို့တဲ့ ဉာဏ်တမျိုးမျိုးကိုရှိဥ်သောဝင်စားလေဝင်စားပြီးထိုးစားမှထထပြီးတဲ့အချိန်ကဝိတ္တစားတဲ့ဇာယင်္ဂတို့ကို၎င်းတန်တမ်းမြုပ်တဲ့ဓမ္မထိုးဇာယင်္ဂတိနှင့်ရှင်တွဲနေတဲ့သိစိတ်တွေကို၎င်းလက္ခဏာရတ္တိဝတိနာပရိခေတကလက္ခဏာရတ္တပိစုပ္ပရပရထအာဖြင့်သိသိပါဆိုပြီးဒီလိုညွှန်ပြထားတယ်ဒီနေ့ချင်းမျက်မှောက်ခဲ့ဝိပဿနာလောကမှာအဲ့ဒီဇန်နဲ့ဇန်နဲ့တမ်းမြုပ်လို့ခေါ်တဲ့သိစိတ်တွေကိုလက္ခဏာရတ္တပိစုပ္ပရပရထအာဖြင့်ရှုနေတဲ့ယောဂီအဲကမ္မထာဌာနခုနှစ်ခုရှိတယ်မရှိသေးဘူးဆိုရင်တော့သူတို့ညံပြန့်ပြန့်ပြီးအဲ့လိုက်လာပြီးသိစိတ်တွေကြောက်ပွားနေတဲ့ကမ္မထာဌာနကမရှိဘူးဆိုရင်တော့အဲ့ဒီကမ္မထာမှာကမ္မထာတွေတွတ်တက်တက်ပြောမလားဆွဲယူတယ်ပြောမလားစီကံမလိုက်နိုင်ကြနော်ဘာဖြစ်လို့ဒီလက္ခဏာရတ္တပိစုပ္ပရပရထအဖြစ်သိရတယ်ဆိုတာနဲ့ပတ်သက်လို့ဦးဇင်းတို့ဒီဘက်ကတော့အကြောင်းပြချက်တွေအတိအကျရှိပါတယ်အတိအကျတန်ရှင်းရဲ့အတွက်ကြည့်ချင်ပြတာပဲနော်ရုပ်ရှင်နာနေနဲ့ပတ်သက်ပြီးအတိအကျတန်ရှင်းအောင်ကြည့်ချင်တဲ့လုပ်ငန်းပဲဒါပေမဲ့သူတို့ဘက်ကအကြောင်းပြချက်မရှိတဲ့ဘက်ကအကြောင်းပြချက်ကဘာလဲရှင်သာရိပုတ္တရာတို့ရှင်အဋ္ဌသီမဏိတ္တမှာယေရမဟိတုပ္ပဝါစတဲ့ဂန္ဓာလေးတွေနားလိုက်ရတယ်ဂန္ဓာလေးတော်မဆုံးသေးဘူးသောတပတ္တိမညဖွညာဆိုင်သွားတယ်ဘယ်မှာသူတို့လက္ခဏာရတဲ့ပိစုံပဲပရထာနဲ့ယုတ်ဒီနဲ့နေလိုက်ရှုနေတယ်လေဒါသူတို့ဘက်ကအကြောင်းများချက်ရှင်သာရိပုတ္တရာဂုရုမြတ်ကြီးရဲ့ဉာဏ်ကနော်သံဃာဝါဒတစ်ခုလုံးမှာတစ်ပြိုင်တည်းမိုးတွေအပြည့်ရွာနေပါသေးအဲ့ဒီမိုးဤဘောဘယ်နှပေါက်ရှိတယ်ဆိုတော့ရေတွက်ကြည့်ရေတွက်လို့ရပ်နေတဲ့ဉာဏ်ကမိမိကကိုယ်ကျောင်းဝင်းထဲမှာရွာနေတဲ့မိုးဤဘောဘယ်နှပေါက်ရှိတယ်ဆိုတော့ရေတွက်နေတဲ့ဉာဏ်ဆုံးရှိတာမရှိဘူးနောက်တစ်ခုရှင်သာရိပုတ္တရာတို့ကတသိချင်းနဲ့ကမ္ဘာတသိချင်းချိန်တက်ပြီးပါရမီဖြည့်လာတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မိုးနေဖြစ်ကြပါတယ်မိမိကဘယ်နှသိချင်းနဲ့ဘယ်ကမ္ဘာဘယ်နှသိလောက်များပါရမီဖြည့်ထားတယ်လို့ကိုယ့်ကိုယ်ပြောနိုင်တယ်ဟမ်ပခုံးညင်းသွားရှင်နေလို့ပြောနေတာပါရှင်သာရိပုတ္တရာနဲ့ပခုံးမရှင်သင့်တာကိုသွားရှင်နေအဲ့ဒါကဒီယုတ်ဒီနန္ဒီကိုသင်္ခါရုပ္ပကညာလောက်အထိအထူးသဖြင့်ဝိပါဒနာဘိမ့်မှာဉာဏ်နေနဲ့ကြိတ်ချင်းပြဘူးတယ်ဆိုရင်တော့ထိုပုဂ္ဂိုလ်တွေနဲ့မိမိကသွားပြီးပခုံးညင်းရှင်နေလို့တော့မဖြစ်ဘူးသူတို့ကယုတ်ဒီနန္ဒီကိုသတိကြံရှုထားခဲ့ဘူးတယ်ရောင်းကျိုးဆက်သတိကြံဘုရားတော်ရည်ကိုသတိကြံရှုထားခဲ့ဘူးတယ်အကြောင်းများနေတဲ့ကဒီနန္ဒီကောအနိစ္စဒုက္ခအနတ္တလက္ခဏာအသုံးသတိပြုဥပ္ပဒါဘာဝနာကမ္မထာဒီသိပြန်ခဲ့အခုတည်းသင်္ခါရုပ္ပခဏ်ဉာဏ်တို့လို့အထွတ်ထိပ်ဉာဏ်ဤအထိရောက်ခဲ့ဘူးတဲ့ပုဂ္ဂိုလ်ရင်ဖြစ်တော့သူတို့ကရေပေါ်မှာပေါ်နေတဲ့ဘုရားမကျမ်းနဲ့အတူတယ်ဒေသနာတစ္ဆာလေးပါးနဲ့စတဲ့ဒေသနာရောင်ကြီးတော်လေးပဖြန့်လိုက်တဲ့နဲ့ပွင့်လန်းသွားမဲ့ဘုရားမကျမ်းကြီးတွေဖြစ်ကြပါတယ်မိမိကရေထဲငုံနေတဲ့ကျမ်းဖြစ်နေခဲ့ရင်တော့သူတို့ဒီရေပေါ်ပေါ်တဲ့ကျမ်းနဲ့သွားပြီးပခုံးကြီးရှင်နေလို့တော့ဖြစ်ပါမလားမဖြစ်ဘူးဟုတ်တယ်မလားဒါကြောင့်သူတောင်ကသူ့အဆင့်နဲ့သူ့ပဲသူတို့ကဒီဘဝမှာလက္ခဏာရတာပြုစုပြန်ပြတ်တာအဖြစ်ရုပ်တည်နန္ဒီမကျင့်ချင်ပြီမဲ့လို့အတိတ်ကကျင့်ချင်ထားခဲ့တဲ့ဘဝတွေကများစွာရှိခဲ့ကုန်ပါတယ်။ဒါကြောင့်သူတို့နဲ့သွားပြီးနေရှင်လို့တော့မရဘူး။ကဲလက္ခဏာရတာပြုစုပြန်ပြတ်တာအဖြစ်ကျင့်ချင်ရမယ်ဆိုတော့ဒီပိုင်းလေးမှာနည်းနည်းလေးတော့ထပ်ပြီးပြောဖို့လိုအပ်လာတယ်နော်။ဒီတော့ဒီကိုဒီဌာနမှာသင်ပေးတဲ့အတိုင်းကိုမေတ္တာသုတ်သင်ကတော့မေတ္တာဇန်ဖြစ်နေတယ်နော်။မေတ္တာတုတ်တံမှာမေတ္တာဇံနဲ့အခြေခံပြီးတော့မေတ္တာဇံပထမဇံမှာဆိုလို့ရှိရင်သိစိတ်တွေဘယ်နှလုံးရှိမလဲ34လုံးရှိတယ်အဲဒီ34လုံးကိုလက္ခဏာရတ္တပိစုပ္ပရပရခဏအဖြစ်နင်းပြမယ်ဒီ34လုံးထဲမှာဇာယင်္ဂ5ပါးလည်းပါတယ်ဇာယင်္ဂ5ပါးနဲ့ရှင်တွဲနေတဲ့ဇာဏတောက်ပြုတ်လို့ခေါ်ဆိုအပ်တဲ့စိတ်တွေစိတ်တွေလည်းပါကြတယ်မှန်လုံး34လုံးအဲဒီ34လုံးဟာဘာဒီဘာဒီဖြစ်တယ်ဆိုတာကိုလက္ခဏာရတ္တပိစုပ္ပရပရခဏအဖြစ်သိချင်ပြရမယ်ဆိုတော့ဒီညမှာသိချင်တရားရင်အဲ့ဒီ34လုံးကိုဦးဇင်းပထမညီတက်ပြီးကြနော်အတိစိတ်ဖန္တဝေဒနာစသဖြင့်သိချင်သည့်34လုံးရှိပါတယ်နော်အဲ့ဒီ34လုံးထဲမှာအတိစိတ်ဆိုတာကဒရဝပညာကိုမေတ္တာကမ္မထမ်းဖြစ်တော့နော်ဒရဝပညာအာယုံကိုလှမ်းယူခြင်းတဘောရယူခြင်းတဘောဖန္တတ္တဝပညာအာယုံကိုတွေ့ထီတော့ခြင်းအဖြစ်သိချင်တဘောဒရဝပညာအာယုန်နဲ့အနိစ္စကိုဆက်ဆံပြခြင်းသဘောဝေဒနာဒရဝပညာအာယုန်ရဲ့အရတကိုခံစားခြင်းသဘောပထမဇာမသောမနာတဲ့ဝေဒနာဖြစ်ပါတယ်ဒါကြောင့်ချင်းချင်းသာသာခံစားနေတဲ့သဘောဉာဏ်ဒရဝပညာအာယုန်ကိုမှန်တမ်းနေတဲ့သဘောဝေဒနာနဲ့ဒရဝပညာအာယုန်ပေါ်သို့စိတ်ထိတိသံပြုံကြရင်ရောက်အောင်လှုံ့ဆော်ပေးနေတဲ့သဘောဧကဂရတဒရဝပညာအာယုန်တစ်ခုနည်းပေါ်သို့စိတ်ကြောက်တည်ငြိမ်နေတဲ့သဘောဒီဝိဒဒရဝပညာအာယုံပေါ်၌ဖြစ်ပေါ်နေတဲ့နံတရားတွေအတူဖြင့်ရှင်ပဲ့နံတရားတွေကိုစောင့်ရှောက်နေခြင်းသဘောတမ်းမြုပ်ကြတဲ့ကိုစောင့်ရှောက်ခြင်းသဘောသက်ဆောင်တဲ့ကလေး မနတိကာကတတဝတိနဲ့အယုံဘက်သို့သိစိတ္တိနောက်ကျုပ်ပြည့်ကိုဥဖဲ့တွန်းဖို့ပေးနေခြင်းသဘောဒါကတပ္ပစိတ္တတရဏသတိခုနှလုံးအတိစိတ်ကျလုံးရှိခုနော်နောက်တစ်ခုပကိစိတ္တိခြံလုံးကဝိတ္တတတဝတိနဲ့အယုံဘက်သို့စိတ်ကိုရှိခုတင်ပေးခြင်းသဘောဝိသရဓမ္မပညာအယုံကိုထက်ခါထက်ခါသုံးသပ်ဆင်ခြင်နေခြင်းသဘောဒီသည့်တတ္တဝပညာအယုံကိုနှိမ့်တဲ့ခြင်းသဘောအတိမောကတတ္တဝပညာအယုံကိုဆုံးဖြတ်ခြင်းချခြင်းသဘောဝရိယတတ္တဝပညာအယုံပေါ်၌စိတ်စိတ္တိတန်းကျုပ်ပြတ်တည်ဖြစ်ပေါ်လာအောင်ကြိုးစားအထုံနေခြင်းသဘောမေတ္တာနဲ့ရှင်တဲ့စိတ်စိတ္တိဖြစ်အောင်ကြိုးစားနေတယ်နော်မေတ္တာကအတ္တဒပြောနေတာဒီနေရာမှာနော်အတ္တဒဥဆောင်နေတဲ့သိစိတ္တိနဲ့ဉာဏ်ကြည်လေးတွေဖြစ်အောင်ကြိုးစားအထောက်နေတဲ့သဘောပဲ။သန္တအဒီမောကဝရိယပီတိတတ္တဝပညာအယုံကိုနှိမ့်တဲ့ခြင်းသဘောသန္တတတ္တဝပညာအယုံပေါ်၌အာဒောတာဥဆောင်နေတဲ့မေတ္တာစိတ်စိတ္တိချင်းဖြစ်လို့နေတဲ့သဘောဒါကပကိစိတ္တိ6လုံး။ပြီးတဲ့ခါကျတော့ခုနကသောဗနသန္တရဏစိတ္တိ19လုံးရှိ။တတ္တဤတရားစရာကသူနေရာနည်းနဲ့သူအောင်ခွင့်ကြအောင်လို့ယူတတ်ဖို့လိုတယ်။ဒီနေရာမှာတမာတိပိုင်းဖြစ်တော့တမာတိကျင့်တွေကိုယုံကြည်နေတဲ့သဘော။တတ္တဝါဒီကိုအာယုံယုံပြီးမေတ္တာပွားခဲ့ရင်မေတ္တာခံနေရတယ်ဆိုတဲ့အကျင့်စဉ်ကိုယုံကြည်သလားမယုံကြည်ဘူးလားလို့မင်းပြောလို့ပြောမယ်။မေတ္တာခံကိုတဏှာဇာတိပေါ့အောင်ရှုပွားနေတတ်တဲ့ယောဂီပုဂ္ဂိုလ်အဖို့သူကတော့ယုံကြည်ချက်ခံသွားတယ်။ဒါတမာတိသိခါခေါ်တဲ့တမာတိကျင့်စဉ်ကိုယုံကြည်နေတဲ့သဘောပဲဒီပိုင်းလားနော်။ပညာကျင့်စဉ်ချင်းတော့ပညာကျင့်စဉ်ကိုယုံကြည်တယ်လို့ဒါသူ့ပိုင်းလေးနဲ့သူဖွင့်ယူတတ်ဖို့လိုတယ်။ဒါကြောင့်တဏှာသမထိသိက္ခာသမထိကျင့်စဉ်ကိုယုံကြည်နေတဲ့သဘောသတိသရဝပညာအယုံပေါ်၌စိတ်ခံရနေတဲ့သဘောသရဝပညာအယုံကိုမမေ့ပျောက်ခြင်းသဘောဒီမကောင်းမှုမှရှင်းခြင်းသဘောဥဒ္ဒဘမကောင်းမှုမှကြောက်ခြင်းမကောင်းမှုအကုသိုလ်တွေတွေမှကြောက်လန့်ခြင်းသဘောဒီမေတ္တာဘာဝနာကမ္မဋ္ဌာန်းစီးပွားနေတဲ့ယောဂီပုဂ္ဂိုလ်ကိုကုလိုမေတ္တာဇန်ဒီဖြစ်ပေါ်နေတဲ့အချိန်မေတ္တာဇန်ဝင်စားနေတဲ့အချိန်ကမှဆက်လက်ပြီးကြောက်ခံပြီးဒီလိုသိတာတွေဖြစ်နေတာတော့ပြောလို့ရမှာမဟုတ်ဘူးနော်ဒီလိုဘာဝနာလုံငတ်စားတဲ့ကောင်းမှုလုံငန်းရည်တိကိုပြည်လုံးနေတဲ့ပုဂ္ဂိုလ်ဟာအဆက်ရှိရောအကျောက်ရှိရောဒါပြည်လုံးနေတဲ့အဆက်ကြောင့်မရှိရင်ဒီလုံငန်းမျိုးပြည်လုံးနေဖို့မလိုဘူးဒီတော့ဒီချက်မှုကြောင့်မို့ဒီမေတ္တာဘာဝနာကမ္မထမသိပြန်ခင်ကလည်းဒီယောဂီပုဂ္ဂိုလ်ရဲ့ယုံနဲ့တန်တဲ့အစဉ်မှရှိရှိတည်နေတယ်စီးပန်းနေတော့မှလည်းရှိရှိတည်နေတယ်စီးပန်းပြီးတော့လည်းရှိရှိတည်နေတယ်အဲ့ဒီလိုရှိရှိတည်နေတဲ့ဟောလေးကိုပြောလို့ရင်းဖြစ်ကန္နာတတိဟိဟောတပနောက်တစ်ခုအလောဘတရဝပညာအယုံပေါ်နဲ့ငံငတ်ဟာလို့ဆွေးယူခြင်းမရှိတဲ့သဘောမတတ်မဲ့ခြင်းသဘောမေတ္တာကြောင့်ဝင်စားနေတဲ့အချိန်ကမှတရဝဒီပေါ်နဲ့တတ်မဲ့မှုကမဖြစ်ဘူးနောက်တစ်ခုအာဒောတစိတ်မခက်ထံမကြမ်းတမ်းခြင်းသဘောအဲ့ဒါကိုမေတ္တာလို့ဒီညမှာပြောလို့ရင်းဖြစ်အာဒောတတိုင်းဒီမေတ္တာတော့မဟုတ်ဘူးသို့တော့မေတ္တာဒီတရားကိုကြောက်ရင်တော့အဆင့်မြင့်နေတဲ့အာဒောတပဲဇန်အဆင့်ထိရောက်နေတဲ့အာဒောတမျိုးကိုတော့မေတ္တာလို့ခေါ်တယ်ဇန်အဆင့်ထိမရောက်သေးတဲ့အဒေါသကတော့ရိုးရိုးအဒေါသလိုပဲသုံးတယ်။စိတ်မခက်တာမကြမ်းတမ်းတဲ့သဘောပဲ။ပထမတည်းကအာယုံပြီးတော့ဘေးအန္တရာယ်ပါစေ။စသဖြင့်မေတ္တာဘာဝနာကမ္မထံစည်းပြန်နေတယ်။အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမာမေတ္တာဇာတိဖြစ်ပေါ်နေတဲ့အချိန်ခါမှာတရားဝင်ကိုခြေမုံပြစ်ခြင်းနဲ့ဆိုရင်ခက်ထံကြမ်းတမ်းတဲ့စိတ်ဓာတ်တွေဖြစ်သေးလား။မဖြစ်တော့ဘူး။စိတ်မခက်တာမကြမ်းတမ်းတဲ့သဘောလေးဒီမှာဖြစ်ပြီနော်။တန်တရာမေတ္တာတတ္တာတရားပညာအာယုံပေါ်နဲ့စိတ်ကိုအလဲလက်ထမ်းခိုင်းတဲ့သဘောသိတဲ့ကြွနေတယ်ဆိုလို့ရှိရင်တော့မြင့်မောက်လာပြီဆိုလို့ရှိရင်လည်းမာနတွေဝင်လာတတ်တယ်။သိတဲ့တွေကသိဆုံးယူသွားပြီဆိုရင်ခိနမိတ်တွေဝင်လာတတ်တယ်။တက်ကြွလို့နဲ့မာနတော့ဒိဋ္ဌိတို့ဆက်တဲ့အုပ်စုတွေလည်းမဖြစ်ဘူး။သိတဲ့တွေကြံစင်းနေတဲ့ခိနမိတ်ဆက်တဲ့အုပ်စုခုစုတွေလည်းမဖြစ်အောင်သိကိုဒရဝပညာအာယုံပေါ်နဲ့အလဲလက်ဒီအောင်ထားထားနေတဲ့သဘောပဲ။ဒီတော့ဒရဝတွေကိုအာယုံယူပြီးတော့မေတ္တာဘာဝနာကမ္မထံစီးပြားလိုက်တဲ့အခါမေတ္တာဇန်တွေဝင်စားနေပြီဆိုရင်ဒီဒရဝပညာအာယုံပေါ်မှာကြောက်ကြမှုတောင့်တမှုမရှိတော့ပဲစိတ်ကြီးကညီဝဆံကပ်ပြီးနေအောင်အလဲလက်ထမ်းနိုင်တဲ့သဘောလေးနော်။အာဇာနည်မြင်းကောင်းတွေကိုမောင်းနေတဲ့ယထာရင်ကလိမ္မာပြန်ကြည့်နေတဲ့အာဇာနည်မြင်းတွေသွားနေတာလမ်းဆုံးတော့သွားနေပြီဆိုရင်မြင်းတွေအပေါ်ထင်ကြောက်ကြမှုတောင့်တမှုမရှိတော့ပဲစိတ်ကိုအလဲလက်ထမ်းပြီးလိုက်ပါသွားနေတဲ့ပုံစံမျိုးပဲနော်။နောက်တစ်ခုကာယပတ္တိဓမ္မပညာအာယုံပေါ်နဲ့သတိတို့ဤငြင်းခြင်းသဘောစိတ်တပတ္တိစိတ်ဤငြင်းခြင်းသဘောကာယလဟုတ္တရဘာပညာအယုံပေါ်နဲ့သတိတ္တို့ပေါ်ပါခြင်းသဘောစိတ္တလူတ္တစိတ်ဤပေါ်ပါခြင်းသဘောကာယမုဒ္ဒတာတဏ္ဍဘာပညာအယုံပေါ်နဲ့သတိတ္တို့နုညံ့ခြင်းသဘောစိတ္တမုဒ္ဒတာစိတ်နုညံ့ခြင်းသဘောကာယကံမညတာတဏ္ဍဘာပညာအယုံပေါ်နဲ့စိတ္တတိတ္တို့ခံညာခြင်းသဘောစိတ္တကံမညတာစိတ်ခံညာခြင်းသဘောခံညာတယ်ဆိုတာကဒီမေတ္တာဘာဝနာကမ္မထံစီးပြန်ဖို့ရန်အတွက်စိတ်ကလေးကအခန့်ဖြစ်တယ် ငါဒီကောင်းတော့မေတ္တာကလေးမှပို့လို့မရပါဘူးဆိုတဲ့မူလမျိုးဖြစ်တော်မူခဏနေနော်ကာယဘဂုံညတဲ့စေတိတ္တဓမ္မပညာအာယုံပေါ်နဲ့မေတ္တာဘာဝနာလုပ်ငန်းနဲ့ပတ်သက်ပြီးကျွမ်းကျင်လိမ္မာနေတဲ့သဘောမေတ္တာတဏ္ဍီကိုအချင်းချင်းဝင်စားလို့ရတယ်ကျွမ်းကျင်လာပြီစေတဘဂုံညတဲ့စိတ်ကျွမ်းကျင်လိမ္မာနေတဲ့သဘောကာယစုက္ကရာစေတိတ္တဖြောင်းမှခြင်းသဘောစိတ်စုက္ကရာသင်ဖြောင်းမှခြင်းသဘောမေတ္တာတဏ္ဍီဖြစ်နေတဲ့အချိန်ကမှဒီသတ္တဝါတွေအပေါ်နဲ့ကိုင်မယ်ကောက်မယ်လှည့်မယ်လှည့်မယ်ပတ်မယ်ဆိုတဲ့စိတ်ဓာတ်တွေဖြစ်နေတာမဖြစ်တော့ဘူးဒီမင်းကောင်မတော်ငါပြီးရင်ချထည့်လိုက်အောင်မယ်ဟောဒီသေးတာမျိုးဟုတ်လားဟုတ်တော့ဖြောင်းနေဖြူးစင်းဖြောင်းစင်းနေအကောင့်ကိုယ်ကြီးနေတယ်အဲ့ဒီလိုကြီးနေတဲ့စိတ်စိတ်ပေါင်းလို့တော့သောဗနာတရဏသတိစကုလုံးပြီးတော့မှပညာဒီပညာကတော့အစင်တိမ်မမြင်ဘူးဈာနတ္တမတိတိပဲဈာနတ္တမတိတိဆိုတာကတော့ဗဏိဘာကနမိတ်ကိုထိုးထွင်းထွန်းဖောက်ပြီးသိနေတယ်လို့လည်းပြောနိုင်တယ်ဇာယင်္ဂါတိကိုထွန်းဖောက်သိတယ်လို့လည်းပြောနိုင်ပါတယ်ဒါဈာနတ္တမတိတိနော်ကောင်းလိုက်တဲ့စိတ်စိတ်ဒီခဏလုံးနဲ့34လုံးအဲ့ဒီချိန်34လုံးရဲ့အချိန်အနည်းမှာမနောရထဝဇံစိတ်စိတ်ခဏလုံးကြည့်တော့ဝိရိယအဖြစ်နော်ခုနကဖတ်ပြတဲ့ရုပ်ပြလိုက်တဲ့စိတ်စိတ်34လုံးကဝိရိယအဖြစ်ခဏလုံးပဲအဲ့ဒီခဏလုံးနဲ့မပါနေတဲ့အတိမောက္ခရဲ့ဆုံးဖြတ်ချက်ကယောဂီကမနတိကာရဖြစ်နေတဲ့အတွက်နောက်ကဇောတိတိကုသိုလ်ဇောဇံဇောတိဖြစ်နေအဲ့ဒီဇံဇောတိမှာလဲ34ချိန်လောက်ကတော့ကာမဇောတိဖြစ်ပါတယ်နောက်ပိုင်းဆက်လက်ပြီးဖြစ်ပေါ်တဲ့ဇောတိကတော့ရူပဝဆရဇောပရမဇောတိဖြစ်။အဲဒီ34လုံးသောစိတ်စိတ်တွေဒီကျင်းဖန်များသောတဏှာကြီးနဲ့တဏှာကြီးလိုက်ဆက်တက်ဖြစ်တတ်တယ်။နှစ်နာရီဝင်စားနေနှစ်နာရီသုံးနာရီဆံဝင်စားနေသုံးနာရီဆက်တက်ဖြစ်နေတယ်။ကာမဇောတိနဲ့ခုနှစ်ကျင်းစီရဓမ္မတာတော့မဟုတ်ဘူး။အကျင်းဖန်များသောဖြစ်နေတဲ့သောအာရှိ။သောအာရှိနေတဲ့ဒီစိတ်စိတ်ကလေးတွေကိုဤကဖန်တဤကဝိရဏဤကဒိညာဤကစိရဏဤကဝိညာဉ်ဆက်နေဖြစ်ခွင့်ချက်စိတ်ပြတိမှခဏပြုံးမယ်။အဲ့ဒီမှာလည်းဤကပထမဆုံးဤကဒုတိယဆုံးဤကတတိယဆုံးသတိဖြင့်တလုံးစီတလုံးစီဖွဲ့ချစေပြတိမှတဏှိကဏပြုံးမယ်။ဤကဖတ်တာဤကဝေဒနာဆန္ဒဖွဲ့ချစေပြတိမှသမုဟကဏပြုံးမယ်။ဖတ်တာကဘာလုံငန်းကိစ္စလုံတဲ့ဝေဒနာကဘာလုံငန်းလက်ကိစ္စလုံတဲ့တိညာကဘာလုံငန်းကိစ္စလုံတဲ့ဆန္ဒဖြင့်အဲ့ဒီကိစ္စလေးတွေဖွဲ့ချစေပြတိမှကိစ္စကဏပြုံးမယ်။အဲ့ဒီလိုကိစ္စကဏပြုံးရေးတဏှိကဏသမုဟကဏကိစ္စကဏပြုံးရေးအတွက်ဘာလို့အပ်တယ်လဲ။လက္ခဏာရတ္တဝိသုဘရံပရထန်ဤအဖြစ်ဒီနန္ဒီရလေးတွေကိုကြည့်ချင်ပြီးကိုလို့အပ်ပါတယ်နော်အဲ့ဒီလိုကြည့်ချင်နေမှပရမတ်သို့ဉာဏ်အမြင်ဆိုင်မယ်ပရမတ်သို့ဉာဏ်အမြင်ဆိုင်မှအနတ္တဉာဏ်အမြင်ပေါ်လာမယ်နန္ဒတတုယဝိနိဘောဇိတဝကနဝိနိဘောဇိကတိအနတ္တလက္ခဏယထာဝသရဏတောဥပ္ပထာတိဟောသမောဟံဇောတိလေကရဆောမြတ်46 49မှာညွှန်ကြားထားတယ်နော်နန္ဒတတုအသီတိသောယုတ်တအနတ္တတို့ကိုဝိနိဘောဂိတဝါဉာဏ်ဖြင့်တလုံးစီတလုံးစီခွဲကြစေဖြော၍ကနဝိနိဘောဂိညုတ်သုံးယုတ်ခဲနတ်သုံးနံခဲကိုဖြုတ်ခွဲဖြည့်ခြင်းကိုကတိပြုလုပ်နိုင်ခဲ့သည်ရှိသောအနတ္တလက္ခဏာအနတ္တလက္ခဏာသည်ယထာဝတ္တရသာတောဟုတ်မှန်ထိုင်သောမိမိ၏သဘောလက္ခဏာအဖြစ်ဥပ္ပါထာတိယောဂဝတ္တရပုဂ္ဂိုလ်၏အတိညာဏ်၌သင်ကြားစွာတည်လာပေ၏အနတ္တဉာဏ်အမြင်တည်လာ၏အတွက်ဘာလို့လဲအတိတိသောယုတ်တဲ့နတ်တဲ့ကိုယုတ်သောယုတ်ခဲနန်သောနန်ခဲလို့ခေါ်ဆိုရတဲ့အတုံးခဲတွေကိုတလုံးစီလုံးစီညာနဲ့ခွဲခြားသိဖြာပြီးရှုနိုင်ရမယ်။အဲ့ဒီခါမှာအနတ္တဉာဏ်မြင်ပေါ်မယ်။အနတ္တဉာဏ်အမြင်ဆိုင်မှာဘာဖြစ်မလဲ။နိဗ္ဗာန်ကိုဝင်နိုင်မယ်ဘာကြောင့်လဲ။လက္ခဏာရေးသုံးတာပါ။အတိသယုတ်တဲ့နန်တရားဒီအကြောင်းတရားအကျိုးတရားလို့ခေါ်ဆိုရတဲ့ယုတ်တဲ့နန်တရားအကြောင်းတရားအကျိုးတရားလို့ခေါ်ဆိုရတဲ့ဒီသင်္ခါရတရားကြီးဖြစ်ပြီးတန်ခိုးကြည့်ပြီးအနိစ္စလို့ရှုအနိစ္စတဲ့တဲ့ရှိနေလို့မညာမဆိုင်နိုင်တဲ့ဒုက္ခလည်းရှိရတယ်အနတ္တလည်းရှိရတယ်ဒုက္ခတဲ့တဲ့ရှိနေလို့မညာမဆိုင်နိုင်ဘူးတဲ့ကြောင့်အနိစ္စလည်းရှိပြီးရတယ်အနတ္တလည်းရှိပြီးရတယ်အနတ္တတဲ့တဲ့ရှိနေလို့မညာမဆိုင်နိုင်တော့အနိစ္စလည်းရှိရတယ်ဒုက္ခလည်းရှိရတယ်လက္ခဏာရဲ့သုံးတန်လုံးလှက်ပြီးရှိနေရပါတယ်အဲ့ဒီလက္ခဏာရဲ့သုံးတန်လုံးရှိမှမညာဖုန်ညာဆိုင်မယ်ဆိုတော့လေဒီဝိသုဒ္ဓိမေခေခရာဒုတိယတဲ့ဇာမျက်နှာ301မှာအတိကျညင်ကြထားပါတယ်နော်အဲကြောင့်လက္ခဏာရေးသုံးတာမှာအနတ္တဉာဏ်မြင်ပေါ်ရေးကဒီယုတ်သုံးယုတ်ခဲနန္တုံဉာဏ်ခဲတွေကိုတလုံးစီတလုံးစီဉာဏ်နဲ့ခွဲခြားသိဖြာပြီးရှုနိုင်မှအနတ္တဉာဏ်အမြင်ကပေါ်မယ်။အနတ္တဉာဏ်မြင်ပေါ်မှလက္ခဏာရေးသုံးတာပြည့်စုံမယ်။လက္ခဏာရေးသုံးတာစုံအောင်ယုတ်ဒီနန္ဒီအကြောင်းတရားအကျိုးတရားတွေလို့ခေါ်ဆိုအပ်တဲ့သင်္ခါရဉာဏ်တွေကိုသိချင်နိုင်မှလက္ခဏာရေးသုံးတာပြင်ပြီးသိချင်နိုင်ပါမှဖြစ်မလဲ။မဉ္ဇဏ်ဖုန်ဉာဏ်ပေါ်မယ်။ဒါကြောင့်မဉ္ဇဏ်ဖုန်ဉာဏ်ရရှိအတွက်ကနံပြို့ကိုမလုပ်ဘူးလားယုတ်တုံယုတ်ခဲနန္တုံနံခဲဒီဖြုတ်ခွဲဖြည့်စီနိုင်ဖို့လိုအပ်ပါတယ် အဲ့ဒီခါမှာလက္ခဏာရတ္ထပြစ္ဆုပ္ပန်ပရထအပ္ပိအရှိဘုံအပိုင်းကြီးကတော့ဆရာသမားလည်းပဲအချင်းကပြေးလေးလာပါနော်ပြီးတော့အဲ့ဒီရုပ်ဒီမှာခုနကဓမ္မနောဒရဝိသီမှာဇန်နဲ့ပတ်သက်လို့သိသိပုံပဲအဲ့ဒီပုံစံစနစ်အတိုင်းပဲသက္ကုဒရဝိသီသောတဒရဝိသီကာဏဒရဝိသီဇိဝဒရဝိသီကာဏဒရဝိသီမနောဒရဝိသီခေါ်တဲ့ဒွါရ6ပါးလုံးမှာဧဝံသတုဒွါရီတုအရူပတံနိဖတ္တိပတ္တိတ္တခာဆိုပြီးတော့ဟိုဝိသုဒ္ဓိမအထက်ကရာဒုတိယအတွဲသမဏေ253မှာညွှန်ကြားထားပါတယ်ဒွါရ6ပါးလုံးမှာပဲနန္တရတိရဲ့ဖြစ်ပေါ်မှုကိုမြင်အောင်ရှုပါဆိုပြီးညွှန်ကြားထားတယ်အဲ့ဒီလိုရှုတဲ့အပိုင်းမှာတတ္တိတံပြုတ်တတ္တမေဟိသုတေကနာနဲ့သုတေကနာတိုင်းမှာအတူချင်းတွဲပြီးဖြစ်ပေါ်တဲ့သိစိတ်တည်းနံပြုတ်တရားတွေနဲ့အတူတူကရှုပါတစ်လုံးနဲ့တော့မရှုပါနဲ့ဒီလိုညွှန်ကြားထားနော်နံပြုတ်တရားဆိုတာကတော့သိတဲ့ခဏတစ်ခုအပြည့်မှာမြိုင်တူဖြစ်နေတဲ့နံတရားအုပ်စုလေးတွေကိုနံပြုတ်တရားလို့ခေါ်ပါတယ်သူနံပြုတ်တရားတွေကိုခဏပြုအောင်ညာညာခွင့်ချက်စီပြပြီးဒွါရ6ပါးလုံးမှာရှုပါဆိုလို့ညွှန်ကြားထားတယ်ဒီတော့နမောနာဆိုရင်သက္ကုဒ္ဒရာဝိသီမှာဆိုရင်တော့ယူပါယုံကိုအာယုံယူပြီးတော့ကုသိုလ်ဇောတိလည်းဖြစ်နိုင်တယ်အကုသိုလ်ဇောတိလည်းမဖြစ်နိုင်ဘူးနော်ဖြစ်နိုင်တယ်လောဘလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ်မောဟလည်းဖြစ်နိုင်ပါတယ်ဖြစ်နိုင်တဲ့အတွက်ကြောင့်ဥပ္ပိလို့သက္ကုဒ္ဒရာဝိသီအပြည့်မှာသို့မဟုတ်ယူပါယုံကိုဆက်လက်ပြီးအာယုံယူနေတဲ့မနောဒ္ဒရာဝိသီအတွင်းမှာရောကာမသော29ခုလုံးသုံးနိုင်တယ်ဆိုပြီးတော့အပြည့်မှာကြမ်းများကဖော်ပြထားပါတယ်အဲ့ဒီထက်မှာမဟာကရိယာသောရှင်းပန်းနဲ့ခန္တီတို့ကသွားလို့ခေါ်ဆိုအပ်တဲ့ကိရိယာသောရှင်မျိုးကတော့ယန္တာပုဂ္ဂိုလ်များတန်တန်၌တော့ဖြစ်နိုင်တဲ့အတွက်မိမိတို့မရှိနိုင်လို့ခဏထပ်ထားကျန်နေတဲ့အကုသိုလ်သောစနစ်ပတ်နဲ့မဟာကုသိုလ်သောရှိခုပေါင်းလိုက်ဆို20သက္ကုဒ္ဒရာဝိသီမှာလည်းရှိပါမယ်ယူပါယုံကိုဆက်လက်အာယုံနည်းပြီးမနတ္တဝိသီမှာလည်းရှိပါမယ်အလားတူပဲသောတ္တဒ္ဒရာဝိသီသတိမှာလည်းဒီတိုင်းပဲဇောစိတ်တွေကိုကုန်စည်အောင်သိစေရမှာဖြစ်ပါတယ်နော်ဒီတော့အဲ့ဒီကုသိုလ်သောအကုသိုလ်သောပါဝင်နေတဲ့ဒီဝိသိစိတ်တွေကိုကနအတိအသည့်ပြုအောင်ဉာဏ်နဲ့ခွဲခြားသိဖြာပြီးရှုနိုင်လို့ရှိရင်တော့မဖြစ်မလဲ။ဉာဏ်ခန္ဓာ၄ပါးကိုရှုပါခြင်းလုပ်ငန်းကိစ္စကြီးအောင်မြင်သွားပြီနော်။ဒါကြောင့်သမောဟဝိနောဒိနိထေရကြီးကဘာညွှန်ကြလဲ။အထာတအေယောသတ္တရိမဟာဗုဒ္ဓနိတိဝိတတိဥပါဒရူပနိရူပခန္ဓာတိရူပခန္ဓာပရိက္ခဏံတတအာယတနဒေါရဝတိနံအရူပိနောခန္ဓာပကတဟွန်တိ။ယုံ28ပါဘူတိယဥပါဒေဥဒေကိုရူပခန္ဓာနဲ့မြန်ဖြင့်ပိုင်းဆိုင်ယူနေတဲ့သိသိနေတဲ့ယောဂဝါဆိုတဲ့ပုဂ္ဂိုလ်ရဲ့အတန်တမှာအာရဏဒွါရဉ္ဇောဖြင့်နန္တရားနဲ့နခန္ဓာ၄ပါးသင်္ချာလာလိမ့်မယ်ဆိုပြီးတော့ဒီလိုဖော်ပြတယ်အာရဏဒွါရဆိုတော့ခုနကဒွါရ6ပါးပြောတာနော်အဲ့တော့ဒွါရ6ပါးနည်းအရနန္တရားနဲ့ကိုသိသိဖို့သင်္ချာခံတယ်ဘာဖြစ်လို့လဲဆိုတော့အနာကုလရွှေ့ရှင်ရှုပ်ထွေးခြင်းမရှိဘူးဝိထုအရင်နဲ့မြန်ဝိထုယောဂလည်းတော့မြင်သိရင်လည်းချိန်တော့ဖြစ်နေတယ်အဲဒီလိုပြင်ဟရိယဝိထုယောဂကဘွားဖြစ်နေတယ်လမ်းဆုံးလမ်းကွာဖြစ်တယ်ယူပါယုံကိုသိတဲ့စိတ်ဒီလည်းဖြစ်တယ်တတ်တယုံခန္ဓာရတ္တံခွတ်တော်ဘာယုံတမယုံခွတ်အာယံချဘလို့သိတဲ့စိတ်ကဒီဟရိယဝိထုကိုပြီးတွဲပြီးဖြစ်ပေါ်နေတော့သူကဘွားဖြစ်နေတော့ဝိထုအလိုက်သိရင်တော့ရောရှင်ရှုပ်ဖေးမှုရှိတယ်ဒါရအလိုက်သိရင်တော့ရောရှင်ရှုပ်ဖေးမှုမရှိဘူးဆိုပြီးတော့ဒါကြောင့်အထင်ကများကညွှန်ကြားပေးနေနော်ဒီတော့အာရဏဒွါရအလိုက်တဏ္ဍာလေးပါးထင်ရှားလာပြီဆိုကြတယ်ခုနက34လုံးဆိုကြပါစို့ပထမဇန်နဲ့တရား34လုံးထဲမှာနော်ဝေဒနာကဝေဒနာခန္ဓာသင်္ချာကသင်္ချာခန္ဓာကြံစရိတ်34လုံးကသင်္ခါရခန္ဓာအပိစိတ်ကဝိညာဉ်နဲ့ခန္ဓာပေါင်းတဲ့အနခန္ဓာ4ပါးပထမဇာမနခန္ဓာ4ပါးရှိတယ်လို့ရှင်းနှံကမနောဒရာဝဇံမှာလည်းနခန္ဓာ4ပါးပဲအလားတူပဲစိတ်တက္ကနာတိုင်းစိတ်တက္ကနာတိုင်းမှာနခန္ဓာ4ပါးနခန္ဓာ4ပါးသဘောပေါက်ပြီဆိုတော့ဆရာသမားနဲ့သင်္ချာလေးလာပြီနော်မိယာဝတ္ထုယုတ်နဲ့အာယုံယုတ်ရှိတဲ့အာယုံယုတ်တွေကရူပခန္ဓာပေါင်းလိုက်တော့ခန္ဓာ၅ပါး။ဒါကြောင့်ဘာဖြစ်လဲ။ဣတိရူပရူပပရိခောပိစ္ဆခန္ဓာဟောတိ။ဣတိဤသို့လည်းရူပရူပပရိခောယုတ်တရားနတရားကိုသိသိချင်းသည်ပိစ္ဆခန္ဓာခန္ဓာ၅ပါးတို့သည်ဟောတိဖြစ်ကြလေကုန်၏။ယုတ်နဲ့၅ပါးကိုသိသိလိုက်တော့ခန္ဓာဘယ်နှပါးရသွားလဲ၅ပါး။သိသိတဲ့ယုတ်တရားတွေကို၂ပုံယုတ်တစ်ပုံနတ်တစ်ပုံပုံလိုက်တော့ယုတ်နဲ့၅ပါး။သိသိတဲ့ယုတ်တရားတွေကိုပဲသတိသိကိုသိသိတဲ့တွေကို၄ပုံယုတ်တရားကိုတစ်ပုံပုံလိုက်တော့ခန္ဓာ၅ပါးဖြစ်သွားတာပဲအတူတူပဲနော်ဒီစဉ်ခန္ဓာဒွါရဒယရဏာနိဟောတိဒွါရဒယရဏာနိအထရဒဓာတုယောဟောတိဒီစဉ်ခန္ဓာခန္ဓာ၅ပါးတို့ဒီကဒွါရဒယရဏာနိအာရဏဒသနဘတို့ဒီဟောတိဖြစ်ကြလေကိုဒီသိသိသိယုတ်တရားတွေကို၅ပုံပုံတော့ခန္ဓာ၅ပါးဒသနဘပုံပုံတော့အာရဏသနဘဖြစ်တယ်ဒွါရဒယရဏာနိဒသနဘတို့အာရဏတို့ဒီအထရဒဓာတုယောဓာတ်ဒသန်ရှင်ဘတို့ဒီဟောတိဖြစ်ကြလေကိုဒီသိသိသိယုတ်တရားတွေကိုနှစ်ပုံပုံတော့ယုံနာ၅ပါးငါးပုံပုံတော့ခန္ဓာ၅ပါးတစ္ဆေနှစ်ပုံပုံတော့အာရဏ၁၂ပါးတစ္ဆေရှင်းပုံပုံတော့ဓာတ်၁၈ပါးဖြစ်တယ်အတူတူပဲသိသိတဲ့ယုံတရားပါနော်ဣတိဤတော်လျှင်ခန္ဓာယရဏဓာတုဝတိယနာ ယမကန္တလည်းခန္ဓာခန္ဓာတောဝိယတွေကုထာတိကတ္တဝနာမရူပဝဝထပေတိဣတိဤသောလျှင်ခန္ဓာယရဏဓာတုဝတိနာခန္ဓာယရဏဓာတုယအစွမ်းအဖြင့်ယမကန္တလည်းခန္ဓာထံဘူးမြောက်အစုံကိုခန္ဓာတောဝိယခွဲလိုက်သည့်တကယ်သို့တွေကုထာတိနာဘောသုတ္တကောကတ္တဝအပြီးနမရူပန္နနိယောကဝဝထပေတိပိုင်းချမှတ်သည်ထံမှုညောအစုံကိုခွဲထိုက်လို့ဒီထံမှုညောဆိုတာနဲ့ဘာသာပြန်လေးတွေကတော့ညွရဒေတာလိုက်ပြီးအခေါ်လေးတွေနည်းနည်းကွဲကြတယ်အင်းဒါဘက်မှာတော့ထံမြင့်ဆိုပြီးခေါ်တယ်ဟောအထပိန်ကဏီကြတော့တပင်ပေါက်တယ်ဒီဘက်ကြတော့ဘယ်လိုခေါ်ရမသိနော်အခုလိုသန်းဒီလေးတွေအခုလိုမဟုတ်ကြိုက်မှဲ့တဲ့အခါကျွေးလာပြီဆိုလို့ရှိရင်သန်းဒီလေးတွေဒီနေရာမှာသွားစုပုံပြီးဆက်ထားလိုက်တမိုးလုံးအမြင့်တွေချင်းတစ်ဆောင်းနှလုံးအမြင့်တွေချင်းဒီဆောင်းနှင်းကြတော့အမြင့်ကတော်တော်လေးရှည်လာလို့စားလို့ရတဲ့အချိန်ကျတော့တူးပြီးစားတူးလိုက်တဲ့အချိန်ခါကျတော့မီးလေးနဲ့ဖုတ်ပြီးစားကနေကြတော့ကျင်ပါသေးတယ်အမီးလေးကနေကန်ပြီးနှစ်ခုခွဲချလိုက်အဲဒါကိုဒီမှာရည်စရာဖျားကြီးကတော့ထန်းဘူးမြောက်ဆိုပြီးဘာသာပြန်ထားအဲဒါတချို့တချို့ဒီသားကခံမြင့်တချို့ဒီသားကျတော့တပင်ပေါ့နော်အတူတူပဲအခေါ်ပဲကွဲအဲ့ဒီခံမှုညာအဆုံးကိုတွေ့ကိုထာတဲ့နဘုလည်းသုတ္တကိုကတဝပြီးပြီတို့အင်းခံမှုညာအဆုံးကိုခလင်တော်ဝိညာဉ်ခွဲလိုက်ပြီတကယ်တော့တွေ့ကိုထာတဲ့နာနိယောနှစ်ခေါနှစ်သုတ္တကိုကတဝပြီးပြီအနမရူပနာနိယောကဘဝဝထပိတိပိုင်းချမှတ်တတ်ဤခံမှုညာအဆုံးလေးကိုသက္ကဏီခွဲထားလိုက်တယ်လို့ပဲယုတ်တရားနာတရားဒီသိစေတဲ့ယုတ်ကြဲတွေကိုနှစ်ခုနှစ်စုပြုတ်ပြီးတော့နာနဲ့ယုတ်ကိုပန်းချမှတ်တာတယ်။အရင်အပိုင်းမှာဥစဉ်တဲ့ယုတ်ကြဲနန်းကြဲလို့ပန်းချတဲ့အပိုင်းလေးတစ်ခုပါတယ်။နာမရူပပရိစ္ဆေဒဉာဏ်လို့လည်းခေါ်တယ်။နာမရူပပရိက္ခဉာဏ်လို့လည်းခေါ်တယ်။ဒီနာမရူပပရိစ္ဆေဒဉာဏ်ကိုပဲတချို့နေရာမှာတော့နာမရူပဝဝဌာနာဆိုပြီးတော့တစ်မျိုးအမည်နဲ့သုံးထားတယ်။လုံငန်းဝင်ကတော့အတူတူကြီးပါပဲ။ဒါပေမဲ့အဲ့ဒီနာမရူပဝဝဌာနာလုံငန်းကိုတချို့နေရာများမှာတော့ပုဂ္ဂိုလ်တ္တဝဇီဝအတ္တမရှိယုံနာမြတ်တရှိတယ်လို့ဒီလိုရှုဘောပုဂ္ဂိုလ်နမရူပဝေါထာနာလုံငန်းဆိုပြီးဒီလိုနဲ့သတ်မှတ်ပေးခိုင်းနော်။ဒါနဲ့အဲ့ဒီသတ်မှတ်ချက်နှစ်ခုလုံးအကျုံးဝင်အောင်ပထမယုံနာခွဲရတယ်။ဘုနည်းကပထမဇာမကြည့်ပေါ့။လူသားတွေကပထမဇာမေတ္တာပထမဇာရပြီးဒုတိယဇာတတိယဇာနဲ့နှီးတူမှတ်ပြီးတော့နော်။ပထမဇာနိဗ္ဗာန်ကိုဖြီးဖြစ်လေ။ခရိယဝုထုယောကိုဖြီးဖြစ်တယ်။ခရိယဝုထုကိုတက်ခွဲလိုက်တော့ယုတ်ပြောင်းဖြစ်လေ။54မျိုး54မျိုးထဲမှာခရိယအမိရတဲ့ဝိထုယုတ်ကလေးကနန္ဒရတို့ရဲ့မိယဝိထုအစီပဲဒါပေမဲ့ဒီဟရိယဝိထုနဲ့ရှင်ပြပြီဖြစ်ပေါ်သွားတဲ့53မျိုးတော့ကျန်53မျိုးတော့ယုတ်ဒီကတော့တတ္တမရဟရိယလို့ခေါ်ပါတယ်နော်အဲ့တော့အဲ့ဒီဟရိယနှစ်ခုလုံးကိုပဲရောနှုတ်ပြီးတော့54မျိုးတော့ယုတ်ဒီကိုချုံကုန်ပြီးသူတို့ကယုတ်တရားခုနကမနရထုံးသမား10လုံးဇာမပရမဇာမဆိုရင်34လုံးအဲ့ဒီနန္ဒရတိကနန္ဒရယုတ်တရားနန္တရားဆိုပြီးခွဲရတယ်အဲ့ဒီယုတ်နံခွဲပြီးတဲ့အချိန်ခါမှာဒီယုတ်ဒီနန္တရားကိုပဲကြည့်ပြီးတော့ပုဂ္ဂိုလ်သတ္တဝါဇီဝအတ္တမရှိယုတ်နံကသာရှိတယ်လို့တစ်ချက်တည်းပြီးတစ်ခါချက်ပြီးချူရပါတယ်အဲ့ဒီချူပြီးတဲ့အချိန်ခါကျတော့မှဒါနမူနာတစ်ခုပဲနော်ကျန်တဲ့ဒွါရအလိုက်၆ဒွါရလုံးမှာပုံစံလိုပဲယုတ်နံခွဲရမယ်ယုတ်နံပိုင်းချရမယ်အဲ့ဒီတော့ယုတ်နံပိုင်းချတဲ့လုပ်ငန်းရပ်ကိုပြုလုပ်လိုက်လို့ရှိရင်ဒိဋ္ဌိအိမ်မှာပုဂ္ဂိုလ်သတ္တဝါဇီဝအတ္တမရှိယုတ်နံမျှသာရှိပုဂ္ဂိုလ်တ္တဝဇီဝအတ္တလို့ခေါ်တဲ့အသက်ကောင်လိတ်ကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာမရှိဘူးရှိတယ်ကယုတ်တရားအစုဘုံနတ်တရားအစုဘုံမရှိတယ်လို့ဒီလိုကိုယ်တိုင်ဉာဏ်မျက်စိနဲ့ဖွင့်ဖို့ပြည်ပြီးပြီဆိုရင်သူယောဂီပုဂ္ဂိုလ်တ္တမတက္ကရာအတ္တိလို့ခေါ်တဲ့အတ္တကောင်ကြီးရှိတယ်ဆိုတော့ယူဆရှိအောင်မလားအဲဒီမရှိတဲ့အရှင်ကိုဒိဋ္ဌိသာအနုဘကံမှာဟောမေတ္တာတုတ်တာကဒိဋ္ဌိကိုပယ်နှုတ်ကြည့်တယ်အဲဒီနာမရူပပရိစ္ဆေဒဉာဏ်ရောက်အောင်ပထမကျိုးစားတော့ဒိဋ္ဌိကိုပယ်နှုတ်ပယ်နှုတ်ပြီးလို့ချင်းဘာလို့လဲသီလဝတ္တနိဒသံဗန္ဓလောကုတ္တသီလနဲ့ပြည့်စုံအောင်တစ်ဆင့်ချက်ကျူးစားပါဟောတစ်ဆင့်ခိုင်းလိုက်ပါဒါပြင်လောကုတ္တသီလနဲ့ပြည့်စုံအောင်ဒိဋ္ဌိကိုပယ်လို့ပြီးတဲ့အခါဘယ်ပုံဘယ်ဘက်ပရိနာအဖြစ်ကျူးစားရမလဲဆိုတော့ဒီပုံမလို့လားလိုလာတယ်ရှင်းလုံငန်းခွင့်လေးကိုအထက်ကရကတော့ဖြတ်ပြီးဖော်ပြပါတယ်နော်ဒါပြင်လည်းဒီတိုင်အောင်ပြောတဲ့စကားလေးကိုဦးရင်ခဏလောက်ရပ်ပြီးတော့နည်းနည်းစကားကြီးတွေမှာကြီးကိုတော့မေးခွန်းလေးတွေတော့နည်းနည်းမေးကြည့်ခြင်းခုပြောခဲ့တဲ့ကြည့်နိုင်ရင်ပရမဘုရားရှင်ကမေတ္တာတုတ်တယ်မှာမေတ္တာရဲ့ပုဂ္ဂိုလ်ဘာကမဏိမရလို့ခေါ်တဲ့အကျင့်စဉ်လေးကိုရှင်းပြအသင်ခိုင်းပါနော်။ကျင့်ကြည့်တဲ့အချိန်ကကျမှမေတ္တာဆန္ဒကိုရအောင်ကြိုးစားအထောက်အကူပြုချက်ပေးတယ်။ဉာဏ်ကြပြည့်တဲ့အချိန်ကကျတော့မှတစ်ဖြစ်တည်းပြီးတော့ယုတ်တင်ဉာဏ်ကြီးရှိပွားဖို့ဒိဋ္ဌိကိုပယ်ဖွာဖို့ဖျားခြင်းကအရင်ဖျားလိုက် အဲ့ဒီဉာဏ်ဉာဏ်ကလေးတွေကိုကောက်ဆွေးချင်ကြည့်လိုက်ရင်ထိုင်ထိုင်ချင်းချင်းချင်းဝိပဿနာရှိတာဟုတ်လားလုပ်ငန်းတွေဒီနေ့ကကျော်နေကြလို့ဆံပြောနေတာပါထိုင်ထိုင်နဲ့ချင်းချင်းဝိပဿနာကဖြစ်ပြီးကျောင်းလည်းကိုမထိုင်ရသေးဘူးကာရုပ်ဆရာကလည်းမသိသေးဘူးနာဆရာကလည်းမသိသေးဘူးတမာတိဆရာကလည်းမသိဘူးနားလည်းမလည်ဘူးချင်းချင်းသူကဘာလို့လဲအာဝိပဿနာရှိတယ်ဘယ်လိုရှိလဲလို့မြည်တော့အပေါ်ရအကုန်လုံးရှောက်မှတ်လိုက်တာဟုတ်ဒါဖြင့်အဲ့ဒါဝိပဿနာဟုတ်မလားစဉ်းစားဖို့သိတော့ပါတယ်ခုတဝိပဿနာပဲမရောက်သေးဘူးနော်ရုပ်နဲ့နာမ်ကိုနှစ်ခုရှုရုံပဲရှိပါသေးတယ်ပိုင်းခြားရုံနမရူပပရိသေဒဉာဏ်လေးရပြီရပြီတဲ့အခါနမရူပပရိသေဒဉာဏ်ရပြီတဲ့အချိန်ခါမှာရှေ့တစ်ဆင့်တက်ပြီးတော့မလုပ်ရမလဲတော့ဤတဏ္ဍမရူပနာအဟိတုနာအပိစီယနိဗ္ဗာန်တဟိတုသဗ္ဗိစီယနိဗ္ဗာန်တကောပနာတာဟိတုကောပနာပိစီယောတိဥပပရိခန္တောဝိဇ္ဇာပစ္စယတနာပစ္စယကမ္မပစ္စယအာရပစ္စယဇာတိတတပစ္စယဝဝန္တပိတဝါအတိတေပိပစ္စယစေဝပစ္စယသမုပ္ပန္နဓမ္မာသအနာဂတေပိဣန္ဒြေဟိပိပစ္စယစေဝပစ္စယသမုပ္ပန္နဓမ္မာသတတောတတဝတတောဥဒ္ဒံတတဝပုဂ္ဂလောဝန္တိသုဒ္ဓသင်္ခါရပုဂ္ဂောဧဝတိတိသူအတ္တတုပင်ခံဝိကြရတိရှင်းဆက်ပြီးသွားရမယ်လုပ်ငန်းခွင်လေးကိုသမောဟဝိနတိငေသကရာသမေနခရာလိသေညာလိသေမှာပြန်ချပိတ်တယ်နော်ဘာပြောလဲသောထောနမရူပပရိစ္ဆေတာဉာဏ်ရရှိထပ်ပြီးတဲ့ယောဂီဟန်တိဣဒံနမရူပဤနန္ဒင်းရောက်ပြီးအဟေတုအကြောင်းမရှိပါပဲလေဖြင့်အဟေတုတည့်ရဖြစ်ပေါ်စေတတ်တဲ့ဇနကအကြောင်းတရားမရှိပါပဲလေအနနိဗ္ဗာန်တံဖြစ်ပေါ်၍ညီတိကမဟုတ်အဘိဇ္ဇာအဘိထုံပန်တတ်တဲ့ပစ္စယအကြောင်းတရားမရှိပါဘဲလေအနန္တိဗ္ဗတံဖြစ်ပေါ်၍ဤတိကမဟုတ်။တဟိတုတရားဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းတရားထင်ရှားရှိသည်ဟိတုအကြောင်းတရားတဏ္ဍာအကြောင်းတရားထင်ရှားရှိသည်ဖြစ်ပေ။တဘိဇ္ဇာအဘိထုံပန်တတ်တဲ့ပစ္စယအကြောင်းတရားထင်ရှားရှိသည်ဖြစ်ပေ။ဤဗ္ဗတံဖြစ်ပေါ်၍နေပင်ဤ။ဟောဒီယုတ်ဒီတိဏ္ဏီတော့ငါသိပြီ။ဒီယုတ်ဒီတိဏ္ဏီကအကြောင်းမရှိပဲတရားဖြစ်ပေါ်စေတတ်တဲ့တဏ္ဍာအကြောင်းအဘိဓမ္မာတတ္တဥပ္ပထမကအကြောင်းပစ္စယအကြောင်းဒီမရှိပဲနဲ့တို့ကြည့်အလိုအလျောက်တက်တက်ဖြစ်ပေါ်နေတာတော့မဟုတ်ဘူးအကြောင်းတရားထင်ရှားရှိလို့တည်းဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းအဘိဓမ္မာတတ္တပစ္စယအကြောင်းဒီထင်ရှားရှိလို့ဖြစ်ပေါ်နေတာပဲလို့ဉာဏ်နဲ့သူကသိချင်းနေနော်သိချင်းပြီးတဲ့အခါကျတော့ကောဘဏ္ဍာဟိတုကောဘဏ္ဍာပစ္စယဒီဥပ္ပဘိက္ခံတော့အတ္တထုံယုံတရားနဲ့တရားဤဒီတို့တည့်ရဖြစ်ပေါ်စေတတ်တဲ့ဇဏကအကြောင်းပြတိကကောပနာအဘေဘာနိပိစီယောအဘိထုပန်တတ်တဲ့ပိစီယအကြောင်းပြတိကကောအဘေဘာနိဣတိဤသို့ဥပပရိခန္တောစဉ်စားခြင်းဖြင့်လက်တည်ရှိသောဉာဏ်နဲ့စဉ်စားခြင်းဖြင့်လည်းနော်တည့်ရဖြစ်ပေါ်စေတတ်တဲ့ဇဏကအကြောင်းအတိအကြောင်းကိုဆိုလိုပါတယ်အဘိထုပန်နေတဲ့ပိစီယအကြောင်းအဲ့ဒါကအတိအကြောင်းလည်းပါတယ်ပိစုပန်အကြောင်းကြီးလည်းပါပါတယ်နော်အဲ့တော့တရားဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းကနကအကြောင်းဒီအပိထဘနေတဲ့ပစ္စယအကြောင်းဥပဒ္ဓမကအကြောင်းတွေရပါလိမ့်လေလို့လှမ်းပြီးစဉ်းစားဆင်ခြင်လိုက်တဲ့အခါဒီယောဂီပုဂ္ဂိုလ်ကဘာသာတွေ့လဲဝိဇ္ဇာပစ္စယတဏပစ္စယကမ္မပစ္စယအာဟာရပစ္စယသတိဝိဇ္ဇာဖြစ်ခြင်းကြောင့်တဏဖြစ်ခြင်းကြောင့်ကံဖြစ်ခြင်းကြောင့်အာဟာရဖြစ်ခြင်းကြောင့်ဟူ၍ဣတိဤသောလျင်တတ္ထောယုတ်ရဏတေယျပစ္စယအကြောင်းတရားကိုဘောဝတ္တဝေတဝပိုင်းချမှန်တတ်၍အဝိဇ္ဇာဖြစ်ခြင်းကြောင့်နယုတ်ဒီဖြစ်နေတယ်တဏှာဖြစ်ခြင်းကြောင့်နယုတ်ဒီဖြစ်နေတယ်ကံဖြစ်ခြင်းကြောင့်နယုတ်ဒီဖြစ်နေတယ်အာဟာရဖြစ်ခြင်းကြောင့်နယုတ်ဒီဖြစ်နေတယ်လို့ဉာဏ်နဲ့သွားပြီးသုံးဆင်ခြင်းမိတယ်သုံးဆင်ခြင်းမိတဲ့အချိန်ခါမှာထိုယုတ်တရားထိုနံတရားတွေရဲ့အကြောင်းတရားတွေကိုပိုင်းခြားပြီးမှတ်သားတယ်ဘယ်လိုပိုင်းခြားမှတ်သားလဲဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ခိအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယုတ်ခိတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရားကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံကအကြောင်းတရားရူပခန္ဓာကအကျိုးတရားအာဟာရဖြစ်ခြင်းကြောင့်ယုတ်ဖြစ်အာဟာရကအကြောင်းတရားရူပခန္ဓာကအကျိုးတရားစသည်ဖြင့်ဒီလိုအကြောင်းနဲ့အကျိုးဆက်ဆက်မြင်အောင်ကြည့်ပြီးတော့မှအကြောင်းနဲ့အကျိုးကိုပိုင်းခြားမှတ်တယ်ဒါကအကြောင်းဒါကအကျိုးဆိုပြီးဒီလိုပိုင်းခြားမှတ်တယ်ဒါတော့အဲ့ဒီလုံငန်းရဲ့ခလေးကိုလုံးဝမယ်လို့အထက်ကကညွှန်ပြပြီးဒါတော့အဝိဇ္ဇာကြောင့်ယုတ်ဒီနန္ဒီဖြစ်တယ်တဏှာကြောင့်ယုတ်ဒီနန္ဒီဖြစ်တယ်ကံကြောင့်ယုတ်ဒီနန္ဒီဖြစ်တယ်အာဟာရကြောင့်ယုတ်ဒီနန္ဒီဖြစ်ဘယ်ကံကြောင့်ဖြစ်တယ်ဘယ်တဏှာကြောင့်ဖြစ်တယ်ဘယ်ဝိဇ္ဇာကြောင့်ဖြစ်တယ်လဲပြီးဖို့မလိုဘူးလားဒီတိုင်းကြီးဘယ်လိုတော့ပေါ့ဒီဘဝမှာဖြစ်ပေါ်နေတဲ့အဝိဇ္ဇာတွေဒီဘဝမှာဖြစ်ပေါ်တဲ့တဏှာဒီဘဝမှာဖြစ်ပေါ်တဲ့ကံကြောင့်ဒီရုပ်ဒီနာမည်ဖြစ်တာဟုတ်လားဟုတ်ဘူးဒါကတော့လောလောနဲ့လက်ခံရဒီဘဝမှာပြုစုပြောင်းနေတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေကြောင့်ရုပ်ဒီနာမည်ဖြစ်နေရပါတယ်ဆိုရင်တော့ခုကောင်းမှုကုသိုလ်ပြုနေပါလားခုဒီမှာတိမမှာကုသိုလ်နာလေးပေါက်နေတယ်ယုတ်တရားဖောက်ပြန်နေရတာ ဒီရုပ်ကိုအလိုမရှိဘူးဆိုလို့ရှင်ဘာလုပ်လဲချင်းချင်းကမှုကလို့ပြီးပြီချင်းချင်းဒီသူနာပြောက်စီဆိုဆူတောင်းလိုက်ချင်းချင်းမပြောက်ဘူးပြစ်ဆုံးကံကံရောက်ပြစ်ဆုံးပံရောက်နေခေယောမှန်ရင်ပြောတာပါလူကခေါင်းကြီးဒီမှာမျက်ပိုင်းတက်တယ်မတက်ချင်ဘူးဆိုလို့ရှင်ဒီမျက်လုံးကောင်းတော့ချင်းချင်းကမှုကလို့ပြီးပြီချင်းချင်းဆူတောင်းဒီကောင်းမှုဒီမျက်လုံးကောင်းမှုတော့တိုင်မလားပြစ်ဆုံးကံကံရောက်ပြစ်ဆုံးပံရောက်နေဖြစ်တယ်ဒီတဲ့ကောင်းတဲ့တခုတော့ရှိသေးတယ်ဟာ16နှစ်ဖြစ်ပါသေးလို့ဆူတောင်းကြည့်ချင်းချင်း16နှစ်ဖြစ်သွားတော့ကိုယ်နဲ့လူနာနဲ့လူသေးတဲ့လူရှိအောင်ကမကြည့်တော့ဘူးပြစ်ဆုံးပံကံရောက်ပြစ်ဆုံးပံရောက်နေဖြစ်အောင်မှန်ရင်ပြောတော့ပါချင်းချင်းနဲ့နှက်ဖြစ်ပါချင်းဆူတောင်းကြည့်ချင်းချင်းနှက်ဖြစ်တော့မှာပေါ့တဲ့အထက်ကလည်းအရှင်းချင်းဒီတော့ပြစ်ဆုံးပံကံရောက်ပြစ်ဆုံးပံရောက်နေဖြစ်တာဟုတ်လားမဟုတ်ဘူးအတိတ်ကကံရောက်တာနဲ့အတိတ်ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံရောက်တာချင်းပြစ်ဆုံးပံမှာရောက်နေဖြစ်တယ်အတိတ်ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံလေးကြောင့်ဒီဘဝမှာရောက်တဲ့နိုင်နေဖြစ်တယ်ဆိုတာလေဟောပရိသမီတာမဲ့ပါဠိတော်ကြီးမှာလည်းအတိတ်ကြောင့်ဟောထားပါတယ်နော်အဲဒီတော့ပရိသမီတာမဲ့ပါဠိတော်ကြီးမှာအတိတ်ကြောင့်ဟောထားတာဖြစ်တော့ဘယ်လိုဟောထားတယ်ဆိုတာလေးကိုနည်းနည်းလေးဦးဇင်းဖတ်ပြမယ်ဝိမာကမ္မဘောတမိမောဟအဝိဇ္ဇာအာယုဏသင်္ခါရနိဂန္ဓိတဏဥပကမနဥပဒန္တစေရဏဘောစေရဏဘောတိဣမေပိသဓမ္မပရိမာကမ္မဘောတမိဣဒပရိသန္တိဟာပိစယရှင်းကမ္မဘောကိုပြုစုပြောထောင်ခဲ့တဲ့အချိန်ခါတုန်းကဖြစ်ပေါ်ခဲ့တဲ့မောဟကအဝိဇ္ဇာဖြစ်တယ်ဘဝတခုဖြစ်ပေါ်အောင်ကြိုးစားအထောက်နေတဲ့အထောက်မှုတွေကသင်္ခါရဖြစ်တယ်နိဂန္ဓိခေါ်တဲ့အတွက်တသိတ္တမှုကဒနာဖြစ်တယ်စိတ်ကဆွေးနေမှုကဥပါဒံဖြစ်တယ်စေတနာလေးကဘဝဖြစ်တယ်ဤငါးပါးသောတရားတို့သည်ပရိမာကမ္မဘဝတမိရှိကမ္မဘဝကိုပြုစုပြောင်းဆက်ခဲ့တဲ့အချိန်ခါကဖြစ်ခဲ့တယ်ဤဒပရိသန္တိယပစ္စယဒီဘဝပရိသန္တိယအကြောင်းဖြစ်တယ်လို့ရေးထားပါတယ်ဟောထားပါတယ်နပရိသန္တိယမှာပါဠိတော်သံမျက်နှာ50မှာအတိအကျဟောထားတယ်ဒီတော့ဒီဟောကြားခြင်းတွေကအတိတ်ကပြုစုပြောင်းထားခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရဂဏိကဒီဘဝပရိသန္တိယအကြောင်းပြဖြစ်တယ်လို့အတိအကျဟောထားတယ်ဒီဘဝပြုစုပြောင်းနေတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရဂဏိကဒီဘဝပရိသန္တိဖြစ်တာဟုတ်လားဟုတ်ကဲ့အကယ်၍အတိတ်ကပြုစုပြည့်စုံတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေကြောင့်ဒီဘဝမှာပြိဏ္ဏတွေဖြစ်တာကိုလက်မခံနိုင်ဘူးဆိုရင်တော့နေနေချင်းတဲ့ကမ္ဘာတည်းင်းပါရမီဖြစ်ဖို့ဆိုတာလည်းအတိတ်ကကျင့်မဲ့တော့ပါလိမ့်မယ်နော်နေနေချင်းတဲ့ကမ္ဘာတည်းင်းနေနေချင်းတဲ့ကမ္ဘာတည်းင်းပြိဿကဗောဓိဉာဏ်ပါရမီဖြစ်ရတယ်ဆိုတာလည်းအတိတ်ပဲကျင့်မဲ့သွားမယ်နေနေချင်းတဲ့ကမ္ဘာတည်းင်းအကသောကဗောဓိဉာဏ်ရရှိရတဲ့အတွက်ပါရမီဖြစ်ရတယ်ဆိုတာလည်းအတိတ်ပဲမရှိဖြစ်သွားပါလိမ့်မယ်ကမ္ဘာတည်းင်းတဲ့မဟာနာမကဗောဓိဉာဏ်အတွက်ပါရမီဖြစ်ရတယ်ဆိုတာလည်းအတိတ်ပဲမရှိဖြစ်သွားမယ်နော်အတိတ်ကပြုစုပြောထောင်ထားတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေကြောင့်တည်းဒီဘဝမှာပြိဿနေကလာဖြစ်ရတယ်။အဲ့ဒီလိုလာဖြစ်ရတဲ့အခါကျတော့အတိတ်ကိုမရှုခင်အတိတ်ကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံကြောင့်ဒီဘဝမှာရုပ်တည်နာနေလာဖြစ်တာဘယ်ကုန်ဘယ်ပန်းဖြစ်နေလားအဖြစ်သိနိုင်မလဲ။သိနိုင်တဲ့နည်းတစ်ခုတော့ရှိတယ်။အဲ့ဒါကသူများပြောတဲ့ဒီလိုရမယ်။သူများပါဇက်မှာလမ်းဆောင်မယ်နည်း။ဒီရှင်နည်းကသူများပါဇက်မှာလမ်းဆောင်မယ်ရှင်နည်းဟုတ်လား။မဟုတ်ဘူး။သစ္စာလေးပါးသိတာကိုယ်တိုင်းသိရမယ်သဘော။သမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တဲ့ကိုယ်တိုင်သိရမယ်သဘောသူများအပြောနဲ့လွမ်းရမယ်အပိုင်းဟုတ်လားသူများအပြောနဲ့လွမ်းလို့ပြီးကြစတဲ့ဆိုရင်ပေါ့အပြင်းမှန်ခံပြီးတရားအထုတ်နေဖို့လိုသေးလားဟမ်မလိုတော့ပါဘူးဟုတ်တယ်ဟုတ်လားဟုတ်ဓမ္မရှင်ရှင်းတော့ကဲသူများတရားနိုင်အောင်နဲ့ကျွတ်သွားတယ်ဘယ်နဲ့လုံလဲလို့မေးချင်တယ်အဲသူတို့ကအတိတ်ကသူတို့ကကျွတ်နိုင်တဲ့ကောင်ကပါရမီမျိုးစီတွေထူထောင်ခဲ့ကြတဲ့ပုဂ္ဂိုလ်ကမိမိကတရားနိုင်အောင်နဲ့ကျွတ်မကျွတ်ဘုရားကိုအကဲခံကြည့်ပေါ့အဲ့ဒီရမရှိသူဘဘကတည်းကအခါတစ်ခေါက်ပေါင်း1000လောက်ယူကြည့်ပါလားသူတို့လိုသောတာပန်ဖြစ်မဖြစ်ကိုယ့်အကူစမ်းလို့ရပါတယ်မဖြစ်ဘူးဆိုရင်တော့သူတို့လည်းတော့ပခုံးကြီးရှင်လိုက်လို့ဖြစ်မှာဒီရမဆိုတာဘာပြောတာလဲမိမိရဲ့အချင်းကရမဆိုတဲ့သကလုံးလေးကြားလိုက်တော့ရမဟာဘာမှမသိသေးတဲ့ပုဂ္ဂိုလ်တစ်ယောက်ကရှင်သာရိပုတ္တရာကြီးနဲ့တော့ပခုံးကြီးရှင်လိုက်လို့ဖြစ်မှာမဖြစ်ဘူးသူကရမဆိုတဲ့နဲ့ငားနေနေတယ်ဘာဒီဘာဒီပဲကိုယ်ကရေရမဆိုလို့ဘာမှမမသိတဲ့ပုဂ္ဂိုလ်ကသူနဲ့တော့ပခုံးကြီးရှင်လိုက်တော့ရှင်သာရိပုတ္တရာရဲ့ငိုင်းနဲ့တို့နဲ့ကြောင်းနိဗ္ဗာန်ကိုကွာလို့တော့ပြောလို့ဖြစ်မလားမဖြစ်ဘူးဟုတ်တယ်မလားကြောင်းနိဗ္ဗာန်ကကြောင်းနိဗ္ဗာန်ပဲညာရင်းကတူဘူးလားမတူပါဘူးဟုတ်တယ်မလားကဲဒီတော့အတိတ်ကိုတော့လှမ်းပြီးအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေကိုရှားဖွေရတော့မယ်အပိုင်းဖြစ်ပါတယ်အဲ့ဒီလိုရှားဖွေတဲ့အပိုင်းမှာတချို့ကခက်ကတော့ဘာပြောလဲအပိုင်းညင်ရမှရှိလို့ရဒါကအဘိညာဉ်နဲ့ဆိုင်တာအတိတ်ငါကကျွတ်တယ်ဆိုတာအဘိညာဉ်သမားတွေဟုတ်ဒီလိုပြောပြတယ်ဒါကတော့ဥစဉ်တို့ဝိပဿနာရဲ့သဘောနားမလဲလို့ပြောကြတာပါအဘိညာဉ်နဲ့အတိတ်ကိုရှုလို့ရတယ်ဆိုတာလည်းသာမသင်္ချာရှိပါတယ်သို့သောဝိပဿနာဉာဏ်နဲ့ရှုလို့ရတယ်ဆိုတာလည်းဘုရားကိုယ်တော်တိုင်ခေတ္တနိယတုတ်တန်ခန္ဓာဝဂ္ဂနာယောပါဠိတော်ခေတ္တနိယတုတ်တန်မှာအတိတ်ကြောင့်ဟောထားပါတယ်ခဏခဏလည်းဟောနေပါတယ်နော်ဒါ ဒီနေ့ဒီခေတ်ကြီးဘေကဝေသမဏဗျာမဏအနေကဝိတံပုဂ္ဂိုလ်ဤဝါဒံဒုက္ခမဏဒုက္ခံဒီသဗ္ဗေဒီပိစုပါဒံနဲ့ခန္ဓာနုဒ္ဒံဒီစသဖြင့်ဟောခန္ဓာဝကတယုတ်ပါဠိတော်ခေတ္တိယဒုဒ္ဓမ္မဘုရားရှင်ကိုယ်တော်တိုင်အတိအကျဟောထားတယ်။ရှင်းအတိအကျရှင်းပြန်ဖို့တဲ့ခန္ဓာအစဉ်ကိုညာဖြင့်အစဉ်လျောက်ပြီးအောင်းမိမယ်ဆိုရင်အောင်းမိလို့ရနိုင်တယ်သမဏဗျာမဏအချုပ်တော့ကမှာရ တို့ဒီတဘာဘကုသလကောသူတို့ရပါတယ်ပြောချင်းကဟောခံပြီးခေါ်ထားတယ်။အဲဒီခေစနီယတုတ်တံအထက်ကရာကလည်းအဘိညာဉ်နဲ့ရှုဘက်ကိုယူရပြီးတော့ဒီတုတ်တံကိုဘုရားရှင်ဟောနေတယ်မဟုတ်ပါဘူးတဲ့ဝိပဿနာဉာဏ်ဖြင့်အတိတ်ခန္ဓာငါးပါးကိုလှမ်းပြီးရှုနေတဲ့သမဏပြမဏတွေကိုယူရပြီးတော့ဘုရားရှင်ဟောနေပါတယ်လို့အတိတ်ကဖွင့်ထားတယ်။ဒီတော့အဘိညာဉ်နဲ့ရှုဘက်နဲ့ဝိပဿနာရဲ့ရှုဘက်နဲ့ဘာကွာရရှိတယ်လို့မြင်တော့ဝိပဿနာရဲ့ရှုဘက်ကတော့အတိတ်ခန္ဓာငါးပါးလောက်ကိုတည်းအတိတ်ကသိပါတယ်။အမီအဲ့တော့အဘိညာဉ်ရဲ့ရှုခွင့်ကျတော့၄မျိုးသိနိုင်တယ်။ခန္ဓာလည်းသိနိုင်တယ်။နံပါတ်၁ခန္ဓာ။နံပါတ်၂ဥပါဒနဲ့ခန္ဓာ။နံပါတ်၃ခန္ဓာပရိပါဒခန္ဓာနဲ့ဆက်ဆက်နေမှုဆက်ဆက်နေတဲ့အရာ။နံပါတ်၄ပဏ္ဍတိအမီနာမပြည့်ညက်၄ခုလုံးသိနိုင်နော်။ဝိပါဒနာကတော့ဥပါဒနဲ့အဲ့နံပါတ်၄ဖြစ်တဲ့ဥပါဒနဲ့ခန္ဓာပဲသိနိုင်တယ်။ဒီတော့ခန္ဓာနဲ့ဥပါဒနဲ့ခန္ဓာဘာကွာလဲလို့မြင်တော့ခန္ဓာကတော့လောကုတ္တရာတရားကြီးပါဝင်နေတဲ့ခန္ဓာတွေကိုခန္ဓာလို့ခေါ်တယ်။ဥပါဒနဲ့ခန္ဓာကတော့လောကုတ္တရာတရားမပါဘဲနဲ့သုံးသပ်ဖို့အတွင်းမှာတည်ရှိနေတဲ့ယုတ်ရဏတရားတွေကိုဥပါဒနဲ့ခန္ဓာလို့ခေါ်တယ်။ခန္ဓာပရိပါဒဆိုတာကတော့ခန္ဓာ၅ပါးနဲ့ဆက်ဆက်နေတဲ့ဒုက္ခဒုက္ခအမျိုးအနွယ်စတဲ့အချင်းရာအာကာရအလုံးပဲ။ဒီတော့အဲ့ဒီပညာဆိုတာကအမည်နာမပညာအတိတ်တွေဖြစ်ပါတယ်နော်။အဲ့ဒီအပိုင်းနှစ်ပိုင်းကြည့်တယ်။ဒီတော့ယောဂီပုဂ္ဂိုလ်တွေကဒီဝိပဿနာပိုင်းမှာဆိုရင်သူကအမည်အမျိုးအနပညာကိုမသိနိုင်ဘူး။အတိတ်ကဖြစ်သွားတဲ့ဇဂုတ္တရတဲ့ခန္ဓာ၅ပါးတွေကိုလည်းလှမ်းကြည့်လို့ဒီဝိပဿနာကတော့ရှုလို့မရဘူး။ဘာကုဒ္ဒရလဲအတိတ်ကဖြစ်နေတဲ့ဥပါဒနဲ့ခန္ဓာ၅ပါးကုဒ္ဒရ။ဒီနည်းအဖြစ်အဝိဇ္ဇရဏဥပါဒနဲ့ခန္ဓာကံတို့ကိုသံရှင်းရှုလို့ရတယ်။အမည်အမျိုးအနပညာတွေကိုလှမ်းကြည့်ရှုလို့မရနိုင်ဘူး။အချင်းရအာကာရတွေကိုလည်းလှမ်းကြည့်ရှုလို့မရဘူး။ဆိုတော့ချင်းချင်းကလေးတခုတော့ရှိတယ်။ဒီအတိတ်အကြောင်းများတွေကိုရှင်းပြတဲ့အပိုင်းမှာမရဏတဏ္ဍာဆုံးမှာလာထင်းတဲ့နမိတ်ကိုပြဏနာထားပြီးရှင်းပြရတာဖြစ်တော့မရဏတဏ္ဍာဆုံးမှာလာထင်းတာတွေကဆွမ်းလူတဲ့အာယုံပန်းလူတဲ့အာယုံသို့မဟုတ်တရားနာနေတဲ့အာယုံစသည်ဖြင့်အာယုံအမျိုးမျိုးလာပြီးထင်တတ်ပါ။အဲ့ဒီထင်းနေတဲ့အာယုံတော့လှမ်းကြည့်ကြည့်လို့ရပါတယ်နော်။ဒီကျန်ဆန္ဒဆင်းရဲဒုက္ခဒုက္ခအဘောမရေကိုတော့လှမ်းကြည့်ကြည့်လို့ရကြမှာရ။သို့တော့ဒီနေရာမှာဝိညာဉ်သွားအနဲ့ရှုပုံနဲ့ဝိပဿနာဉာဏ်နဲ့ရှုပုံကိုဟန်ခြင်းတည်းကိုဒီနေရာဥစဉ်နည်းနည်းလေးဘုဒ္ဓတအဖြစ်ပြောဖို့ရည်ရထားပါတယ်နော်။ဝိညာဉ်သွားအကတော့ခလုံးကအတိတ်ကအဝိဇ္ဇရဏဥပါဒသင်္ခါရကံကုန်သလှမ်းပြီးရှားဖွေလို့ရတယ်။အဲ့ဒီရှားဖွေရပုံနဲ့ပတ်တယ်လို့ယောဂီတို့ရဲ့အတွေ့အကြုံလေးတစ်ခုဥစဉ်နည်းနည်းလေးဒီမှာပြောပြမယ်။သူ့ကိုဥစဉ်ပထမပိုင်းတုန်းကဝိပဿနာပိုင်းနဲ့သင်ပြီးသိတဲ့သင်ပေးထားပါတယ်။ဝိပဿနာပိုင်းနဲ့သင်ပေးလိုက်တဲ့အချိန်ကကျမှအချိန်ခါတုန်းကတော့သူကဒိဋ္ဌိတော်တစ်ခုမှပန်းစုခဲ့တဲ့ကံလေးကဒီဘက်မှာလမ်းအကျိုးပေးတယ်ဆိုတာကတော့ကြောင်းကျိုးတဲ့မိစ္ဆာသမုပ္ပါဒ်သဘောတရားအနည်းနဲ့ကြောင်းကျိုးဆက်လို့ရတယ်။အဲဒါဒိဋ္ဌိတော်တစ်ခုမှသူကပန်းစုခဲ့တဲ့အချိန်ခါတုန်းကအမျိုးသမီးဘဝဘက်ကိုစိတ်ညှော့ကန်းချင်းဖွင့်ပြီးတော့ရှိခဲ့တယ်ဒါမင်းရဲ့သူစုတောင်းတာကနိဗ္ဗာန်ပဲသူစုတောင်းခဲ့။နိဗ္ဗာန်ကိုစုတောင်းပြီးတော့နိဗ္ဗာန်ကိုရနိုင်တဲ့အမျိုးသမီးဘဝအဖက်တို့သင်္ခလိညွတ်ကင်းခြင်းမှုလေးဖြစ်ခဲ့။အဲဒီညွတ်ကင်းခြင်းမှုဒီလည်းလုံလောက်ပါတစ်ချက်ပြီးစုတောင်းတော့ဟုတ်ပါနော်။ဒါကြောင့်နိဗ္ဗာန်ရရင်လည်းနိဗ္ဗာန်ကိုလိုချင်တယ်ဆိုတော့နိဗ္ဗာန်ကိုချက်ချင်းသူကယူမတော့မဟုတ်ဘူး။နောက်တစ်ချိန်မှနိဗ္ဗာန်ကိုရပါလို့ဤဆိုတဲ့ဥဒိစ္စသို့မဟုတ်ဒီဘဝရရင်လည်းယူမယ်ဆိုတဲ့ဥဒိစ္စနဲ့တော့စုတောင်းတော့ပဲနိဗ္ဗာန်တော့တောင်းတယ်။ဒါပြီးနဲ့နိဗ္ဗာန်တက်တဲ့တောင်းတာလားနိဗ္ဗာန်ကိုရနိုင်တဲ့ဘဝကိုတောင်းတာလားဆိုတာကိုသူချင်းချင်းသူ့ပြန်ပြီးဆန်းစင်ခိုင်းလိုက်တဲ့အခါနိဗ္ဗာန်ရနိုင်တဲ့ဘဝအဲ့ဒီဘဝကအမျိုးသားလားအမျိုးသမီးလားဆိုသူချင်းချင်းဆန်းစင်ခိုင်းတဲ့စိတ်ကအမျိုးသမီးဘဝပဲစိတ်ကအမျိုးသမီးချင်းကြီးလေဒါတော့ပဲတွေ့ခဲ့တယ်။ဒါပေမဲ့ဒီယောဂီကဒီနေ့အကြောင်းကြီးညွတ်တော့အရှင်ဘိန်းကြီးဒီတိတ်တိတ်ပြီးပြီပါ။ညဉ့်ညမီးတဲ့အခါမှာဒီပထမအတိတ်ကအကြောင်းကြီးတွေကိုတစ်ခါအဘိန်းကြီးညာနဲ့ပြန်ပြီးဆက်ခိုင်းကြည့်ဆက်ခိုင်းလိုက်တဲ့အချိန်မှာကျတော့သူကဘယ်လိုဖြစ်လာလဲပုံစံလေးတွေသိကြတာ။ခင်ဗျာသူတည်နေပြုနေတဲ့ပုဂ္ဂိုလ်တွေသူတည်နေပြုလို့ရတဲ့စနစ်မျိုးလေးတွေဖြစ်လာနော်သူရဲ့နာမည်လေးကမသိန်းတွေဟောသူကပသိန်းသူဖြစ်ပထမအတိတ်ပါနော်မသိန်းနဲ့ဆိုတဲ့အမည်ဖြင့်ပသိန်းမှာသူကအမျိုးသမီးတူဖြစ်တဲ့ပသိန်းမှာအမျိုးသမီးတူဖြစ်ပြီးတော့သူမိဘများမှာမိဘရဲ့နာမည်အဖေဖခင်ရဲ့နာမည်ကဦးကျွဲအမေရဲ့နာမည်ကဒေါ်မိ ဥကျွယ်တော်မီတို့ရဲ့သမီးတူဖြစ်တဲ့သမီးတူဖြစ်ပြီးတဲ့ခါကျတော့ဖောက်ရင်လုတဲ့ပုဂ္ဂိုလ်ကဖာလုတဲ့အချိန်တိုင်းအမျိုးရောက်နေတဲ့သမီးကိုဒီတိုင်းမထားရဘူးပေါ့မထားရဘူးဆိုရင်ဒီတိုင်းကြီးပြောရတယ်ဟမ်ဒီလိုရှင်ဟုတ်ပြီမပြောရလားဟမ်မဟုတ်ဘူးမဟုတ်ဘူးမိမာရရဲ့သဘောကသူကတော်တော်လေးချီးကျွမ်းခိုင်းနေတဲ့ဆန္ဒကအရှိပုံရတယ်ဟုတ်တယ်မဟုတ်လားသားသမီးအပြိုရဲလို့ဖြစ်လာပြီအရွယ်ရောက်လာပြီဆိုလို့ချင်းဟိုလူနဲ့ပေးကြရတယ်နဲ့ဒီလူပေးကြလိုက်ချင်းရတယ်နဲ့သူကဖြစ်လာပြီဟုတ်တယ်မဟုတ်လားမပေးရရင်တဲပြီးစိတ်ကမကျေနပ်ဘူးလက်ကရတယ်ဒီလူကျွန်းခန္ဓာကိုပဲသူကကြည့်နေတာဟုတ်ကြည့်နေတဲ့ခါကျတော့ဖောက်ရင်လုတဲ့လူကသမီးကိုပုဂ္ဂိုလ်တူနဲ့လက်ထပ်ချင်းများပြေးလိုက်လက်ထပ်ချင်းများပြီးတဲ့ခါကျတော့သူကကိုလူယုံသွားတယ်ဒီကကြီးတွေနဲ့တော့မတူဘူးနဲ့သူဘယ်လိုကိုလူယုံသွားလဲဆိုတော့သမီးကသူအေးစစ်လက်ထပ်ပြီးတယ်နဲ့ဒီပင်နဲ့သူကခွန်ကြီးဝင်လိုက်ဟုတ်ဟုတ်ဘုန်းကြီးဝတ်တော်သူဘုန်းကြီးဘွယ်ကဥပညာတမိတယ်ဟောအဲ့တော့တိကျလာဘုန်းကြီးကအဘိညာဉ်ဆွမ်းအားလေးကိုပြန်ပြောကြည့်လို့နော်ဥပညာတမိဆိုတဲ့ဘွယ်အမိနဲ့ယဟန်ဟုတ်လာတယ်မိဘတွေမှာလေယာဉ်မြေတွေကိုပိုင်ဆိုင်တဲ့ချမ်းသာတဲ့မိဘများတအူဖြစ်ပြပါတယ်အညာတတော်ဖြင့်ဒီပတိညုတ်မှနေတိုင်းကျတော့ဘယ်နေရာလဲလို့ဥစဉ်ကတကဖြတ်ဖြတ်ပြီးသူ့အစိုက်ခင်းလိုက်တော့ပတိညုတ်ကိုမျက်နှာမူနေတဲ့တိုက်တလုံးပဲဆိုပြီးသူကတော့ဒီတိကျတဲ့ပြောပဒိညုတ်ကိုမျက်နှာမူထားတဲ့စိတ်ကမှရှိတဲ့တိုင်တလုံးမှာသူ့မိဘတွေကနေထိုင်တဲ့ဒါပေမဲ့လေယာဉ်တွေကတော့တောဘက်မှာရှိချမ်းသာတဲ့မိဘတူဖြစ်ခဲ့အဲဒီမှာဒီဘဝကိုဖြစ်ပေါ်စေတဲ့ကံလေးကိုသူ့ကိုသင်ချဖမ်းပြီးအသက်ခင်းလိုက်တော့လေးကျောင်းမအောင်ဘုရားမှသူကပတ်ထုတ်ခဲ့ခொနကတော့ဒီလိုတစ်ခုမှပတ်ထုတ်တယ်တော့တော့သိဘာဘုရားဆိုတာအတိအကျမသိဘူးအဘိညာဉ်ဆောင်းရတဲ့ပြန်ပြီးအကြည့်ခင်းလိုက်တော့လေးကျောင်းမအောင်ဘုရားမှသူကပတ်ထုတ်ခဲ့ပတ်ထုတ်ပြီးတဲ့အချိန်ကမှခொနကနိဗ္ဗာန်ကိုသူကထူတောင်းထူတောင်းပေမဲ့လို့နိဗ္ဗာန်ရနိုင်တဲ့အမျိုးသမီးဘဝကိုသိကညှဉ်းပန်းချင်ပြီးထားတယ်။အဲဒီကံလေးကဒီဘဝမှာလာပြီးတော့အကျိုးပေး။အကျိုးပေးဖို့ဤသည်နည်းကိုပြီးတော့မှပြောမယ်။ဒါပြည့်နဲ့သူအဲဒီအမျိုးသမီးဘဝနဲ့သူတရားအထုတ်ခဲ့ပါတယ်။တရားအထုတ်ခဲ့ခါကျတော့ဒီအဖြူအောင်ကတိုင်းကိုသူကစနစ်တကျသရုပ်သာဇံပေါ့အောင်သူရှုနိုင်ခဲ့ပထမအတိတ်မှာတည်းကျွန်းနေတဲ့အတွက်ဒီယောဂီကဒီဌာနမှာသူ့ကိုလာပြီးဥစဉ်တရားအထုတ်တဲ့အခါမှာအကောင်းဆုံးသူ့ကိုဒီဓာတိဘောကနေပြီးတယ်ပြီးတော့ပို့ကြည့်လိုက်တဲ့အချိန်ကမှဆရာအတွက်မှသူအပြုကတိုင်းမှာဒုတိယဇန်အဖြစ်ပေါ်သွားတယ်။ဘယ်လိုမှမရနိုင်ဘူး။ဒါဖြစ်လို့လည်းအတိတ်ကဒီအပြုကတိုင်းကိုသူကစနစ်တကျအထုတ်ခဲ့မှုလေအထုတ်ပြီးတဲ့အချိန်ကကျတော့ဝိပဿနာပိုင်းကုတဲ့အချိန်ကမှယုတ်တရားလေးတွေကိုသူကရှုတယ်ဒီတဲ့အချိန်ကမှယုတ်လကလေးတွေကိုတော့အမြင်နဲ့တပ်ဖြစ်နေအဲမခွဲနိုင်ဘူးပရမတ်ကိုမြင်မြင်မဆိုင်ခဲ့နော်မဆိုင်ခဲ့ဘဲနဲ့သူကအဲ့ဒီယုတ်လကလေးတွေပေါ်ရပြောက်ထားလို့ကြည့်ပြီးတော့ဒီလောက်နေပဲသူကဘဝကိုအဆုံးသတ်ခဲ့ရအသက်46နှစ်အရွယ်မှာသူကွယ်လွန်သွားခဲ့တယ်အကြည့်ရရှိလို့ရဟုတ်တယ်မလားအဲ့ဒါသူ့ရဲ့အဝိဇ္ဇာမှာခေါင်းကအမျိုးမျိုးဘောပဲစိတ်ညှုပ်ကိုင်းချင်းကြီးတဲ့စိတ်သေးသေးလေးကိုပြန်ကြည့်လိုက်တော့မလောက်တော့ဇာ6ခုနှစ်တရားယုံ2ခုနှစ်နည်းနဲ့ဖြစ်တော့မနရတဝဇ္ဇမစိတ်ဖြစ်တဲ့စေနှလုံးဇောမစိတ်ဖြစ်တဲ့အလုံးနဲ့တဲ့လောဘတိတိဥစ္စာ။နေခါရံကံကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဘန်းသူနေတဲ့ကုသိုလ်စိတ်စေနာဥစ္စာ30ပြည့်။အဲဒီ34လုံးကိုပထမမြင်အောင်ကြည့်ရပါတယ်။မြင်အောင်ကြည့်တဲ့အချိန်ခါမှာဒီဝိဇ္ဇရဏဥပါဒံလောဘတိတိဥစ္စာကဒီသင်္ခါရကံကြီးကိုသူတို့ကအနိစ္စတရားတွေပရမတရားတွေဖြစ်လို့ဖြစ်ပြီးတဲ့နဲ့ပြတ်သွားတယ်။ဖြစ်ပြီးပြတ်သွားပြီမဲ့လို့တခြားတဲ့ဝိဘေနံတရားတွေလို့ယုံနာအဖြစ်မှာဘာမှသောအင်တက်ဒီမမြုပ်နိုင်ခဲ့ဖြင့်ချုပ်ပြသွားသည်ကတော့မဟုတ်ဘူး။နောက်တစ်ချိန်ကမှအကျိုးကိုဖြစ်ထွန်းစေနိုင်တဲ့သောအင်ကမ္မတက်ဒီလေးကိုယုံနာအဖြစ်မှမြုပ်နိုင်ပြီးမှသူတို့ကချုပ်ပြသွား။အဲဒီကမ္မတက်ဒီကိုတော့ဒီသင်္ခါရနဲ့ကပ်ပြီးတော့ဖူးတွဲပြီးရှာဖွေရပါတယ်။သင်္ခါရတရားလေးတွေချုပ်ပြသွားပြီးတဲ့အချိန်ကမှယုံနာခြင်းကမှကျင်ရင်တဲ့ကမ္မတက်ဒီကိုထပ်ထပ်ထပ်ကြည့်ရတယ်ဒီသင်္ခါရလေးနဲ့ကပ်ကပ်ပြီးဒီ34လုံးလေးကိုကြည့်လိုက်ဒီ34လုံးလေးချုပ်သွားတဲ့ကကျင်ရင်တဲ့အချိန်ဝတ်တက်ဒီလေးကိုကြည့်လိုက်ထက်ခါတက်ခါကြည့်တဲ့ဒီကမ္မတ္တိလေးကိုကံလို့ခေါ်ပါလေ။အဲဒီကမ္မတ္တိလေးကိုတွေ့ရအခါကျတော့မှဒီကမ္မတ္တိနဲ့လက်ရှိဘဝမှာပြိတ္တန်ဒီတလရည်ဒီမှာရှိနေတဲ့ယုတ်ဒီဉာဏ်ကြီးနဲ့အကြောင်းကျိုးပြန်ဆက်ကြည့်ရ။အဲဒီရုပ်ဝင်ဒီရှုနိုင်ရင်အတွက်ဘာလို့အပ်တယ်လို့မေးရင်တော့ဒီနေ့လေးကျရှုနိုင်ရင်အတွက်အဆင့်ကြီးဒီနေရာမှာဈာထဲမှာရှိနေပါလေ။ဒီအဆင့်လေးကိုဦးဇင်းကမဟာသီဗရဏသုတ်တော်ဘုရားရှင်ကိုရိုတိုင်းဟောထားတဲ့အတွက်အဲဒီအဆင့်လေးကိုပြန်ဟောပြမယ်နော်။ဒီလိုကိုအင်းနဲ့မှာယုတ်ဒီနဲ့နေစနစ်တကျအရှုတက်ပြီးပြီးရောင်းပြီးပုံပေါ့ယုတ်နံခွဲပြီးတဲ့အချိန်ကမှဒီယုတ်နံဒီဘာကြောင့်ဖြစ်တယ်ဆိုတော့အကြောင်းပြကိုရှာဖွေရတော့မယ်အပိုင်ရောက်လာပြီဇာကုဏကအထက်ကရကအညာကျတယ်အဲ့ဒီအကြောင်းပြကိုမရှာဖွေမီမှာဒီယုတ်နံကိုအင်းဆက်တက်မှာသိသိတက်တဲ့ယောဂီပုဂ္ဂိုလ်ဒီရှေ့တစ်သိမ့်တက်ပြီးဘာလုပ်ငန်းခွင်လုပ်ဖို့လိုလဲလုပ်ငန်းခွင်ကိုဖျားခြင်းကမဟာသီဘန္နအထုတ်တယ်မှာအညာကျထားပါ ဤတိဧကတဝါကယေကာယ ानु ပတိဝိဟာရတိဗိဓဝါကယေကာယ ानु ပတိဝိဟာရတိဧကတဗိဓဝါကယေကာယ ानु ပတိဝိဟာရတိဤတိဤသို့လျှင်ဧကတဝါကယေဧကတဖြစ်တဲ့ကာယ၌မူ၏ကာယ ानु ပတိကာယဟုအဖမံထတ္တသူတိရှိသည့်ဖြစ်ဝိဟာရတိနေလေ၏ဗိဓဝါကယေဗိဓဖြစ်တဲ့ကာယ၌မူ၏ကာယ ानु ပတိကာယဟုအဖမံထတ္တသူတိရှိသည့်ဖြစ်ဝိဟာရတိနေလေ၏ဧကတဗိဓဝါကယေဧကတဗိဓဖြစ်တဲ့ကာယ၌မူ၏ကာယ ानु ပတိကာယဟုအဖမံထတ္တသူတိရှိသည့်ဖြစ်ဝိဟာရတိနေလေ၏ဘာလဲကာယကာယ ानु ပတနာတိပ္ပံဖြစ်ခြင်းကြောင့်ရူပကာယကိုပြန်နာထပြီးဖွင့်ထားပါတယ်နော်သို့သောယုတ်တဲ့ရှင်ုံနဲ့လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးနန္ဒတဲ့ရှင်မင်းနဲ့လည်းမညာဘယ်လိုကမဆိုင်ဘယ်လိုမှမဆိုင်နိုင်ဘူးဒါကြောင့်ယံကယုတ်တရားတွေကိုယံခန္ဓာတရားတွေကိုလက္ခဏာ3တင်းပြီးရှုပ်ပါသုံးသပ်ခွင့်ရအတွက်ဝိသုဒ္ဓိမထေရဒုတိယအတွက်သံမြေနာ300မှန်ရောအထာတဏိထေရသံမြေနာ290 290တို့မှန်ရောညွှန်ကြားထားပါနော်သောကာလိနာရူပံကတမသတိကာလိနာအရူပံသတ္တယောဂီပုဂ္ဂိုလ်သည်ကာလိနာယံခရူပံယုတ်တရားကိုတမသတိသုံးသပ်ရှုပ်ပါ၍နေလေ၏ကာလိနာယံခအရူပံနန္ဒေယကိုတမသတိသုံးသပ်ရှုပ်ပါ၍နေလေ၏ဒီလိုဖွင့်ထားတယ်ယံခယုတ်တရားရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောယံခန္ဓာတရားရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုရှုပ်ပါသုံးသပ်နေပါဘာဖြစ်လို့လဲယုတ်တဲ့ရှင်ငြိမ်ုံနဲ့လည်းမညာဘယ်လိုမှမဆိုင်ဘူးနန္ဒတဲ့ရှင်ငြိမ်ုံနဲ့လည်းမညာဘယ်လိုမှမဆိုင်ဘူးဒါကြောင့်ယုတ်နဲ့3မျိုးလုံးကိုပဲလက္ခဏာ3ဌာန်တင်းပြီးဝိပဿနာရှုရမှာဖြစ်တယ်။3မျိုးလုံးကိုရှုရမယ်ဆိုရင်ဘယ်ပုံဘယ်ဘက်ဘယ်နည်းနဲ့အဖြစ်သခန်းသွားရမလဲလို့ပြီးတော့ယံခန္ဓာယုတ်တရားတွေရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောယံခန္ဓာတရားတွေရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုရှုမှသုံးသပ်နေပါလို့ဒီလိုဆုံးကြထားတယ်အဲ့ဒီညဉ့်ညဉ့်ကခုဘုရားရှင်ခေါ်တော်မူတဲ့မဟာသီးပရဏသုတ်တန်ပြည့်စုံကိုမျက်ဆောင်ထုတ်ပြီးဆင်ကြနေတဲ့အဆင်ကြပြဖြစ်ပါတယ်။ဒါမဟာသီးပရဏသုတ်တန်မှာကာယ ानु ပါဒနာဘိက္ခမဘုရားရှင်ကဣဇ္ဇရဗိဒ္ဓရှိဖို့ညွှန်ကြားတယ်လို့ဝေဒနာ ानु ပါဒနာကြတော့လေ။ဒီဒီဣဇ္ဇရတံဝါဝေဒနာသုဝေဒနာ ानु ပါဒိဝိဟာရတိဘိက္ခဝါဝေဒနာသုဝေဒနာ ानु ပါဒိဝိဟာရတိဣဇ္ဇရဗိဒ္ဓဝါဝေဒနာသုဝေဒနာ ानु ပါဒိဝိဟာရတိဝေဒနာမှာလည်းဣဇ္ဇရဗိဒ္ဓရှိဖို့ခေါ်တယ်။စေတ ानु ပါဒံကြတော့လေဤဣဇ္ဇတံဝါစေတ္တစေတ္တ ानु ပါဒိဝိဟာရတိဗိဓဝါစေတ္တစေတ္တ ानु ပါဒိဝိဟာရတိဣဇ္ဇတံဗိဓဝါစေတ္တစေတ္တ ानु ပါဒိဝိဟာရတိဣဇ္ဇတဗိဓစိတ်ကြတော့လေရှုဖို့ခေါ်တယ်ဓမ္မသဘောခေါ်တဲ့ဉာဏ်နဲ့စတိတိကြတော့လေဝေဒနာမှကျွန်းတဲ့စတိတိ50လို့သုံးဖို့ဉာဏ်နဲ့ရုပ်တရားနဲ့အားလုံးကိုလေဘယ်လိုခေါ်လဲဤဣဇ္ဇတံဝါဓမ္မေသုဓမ္မ ानु ပါဒိဝိဟာရတိဗိဓဝါဓမ္မေသုဓမ္မ ानु ပါဒိဝိဟာရတိဣဇ္ဇတဗိဓဝါဓမ္မေသုဓမ္မ ानु ပါဒိဝိဟာရတိဓမ္မသဘောတွေကြတော့လေဣဇ္ဇတဗိဓရှိဖို့ခေါ်တယ်ပြီးတော့ကာယရဲ့ဝေဒနာရဲ့စိတ်ဓာတ်ရဲ့ဓမ္မရဲ့သုံးခုပေါင်းလို့ဆိုရုပ်တိဏ္ဍီအလုံးကုန်သွားတယ်အဲ့ဒီယုတ်တရားဏ္ဍီအလုံးကိုဣဇ္ဇတဗိဓရှိဖို့ဘုရားရှင်ကမာန္တိပရဏအတုထာမှာညွှန်ကြားထားပါနော်အဲ့ဒီညွှန်ကြားချက်အရာယောဂီပုဂ္ဂိုလ်တွေဣဇ္ဇတမှာယုတ်နာသိသိပြီးပြီဆိုရင်ဗိဓကိုယုတ်တိဏ္ဍီသိသိဖို့တစ်ဆင့်တည်းကျိုးစားရနော်ကျိုးစားတဲ့အပိုင်းမှာတော့အနိစ္စဆုံးဖြစ်တဲ့မိမိဝတ်ထားတဲ့အဝတ်စားလောက်ကိုဖမ်းပြီးဓာလေးပါစိုက်ကြည့်ပါအမုံနေဖြစ်သွားပြီအဲ့ဒီအမုံနေဒီဥဒ္ဒဇယပြီးသွားကြောင့်ဖြစ်တဲ့သဘောပေါက်အောင်ဒီဓာတ်ခွဲ6ခုအဲ့ဒီယုံရတဲ့ကသိသိတတ်ပြီဆိုရင်ဣဇ္ဇတယုတ်တိသိသိတတ်မိဇ္ဇယုတ်တိသိသိတတ်ခေါတုခေါပြန်သိသိပြီဒီပြင်းပြင်းထိုင်ကြီးတဲ့ကြံ့ကြီးထိုင်ကြီးတဲ့အခါဦးတွေသူ့ပြင်းနေရေးနေမြည်နေတော့နေတောင်းနေအလျောင်နဲ့ထုတ်ဆက်ပြီးဓာတ်လေးပါရှိအလုံးအမုံဖြစ်သွားမယ်အလံပိုင်း9ခုအလံပိုင်း6ခုအမုံနဲ့အမုံနဲ့ဓာတ်ခွဲကြည့်နော်တဲ့မဲ့လောကကိုဓာတ်ခွဲလို့အောင်မြင်ပြီဆိုရင်တက်စီလောကပြောင်းကြည့်မိမိဣဇ္ဇတမှာ54မျိုးသောမျက်စီမှာ54မျိုးသောရုပ်တွေရှိသလိုဗိဓမျက်စီမှာလည်း54 6ဌာန52ခုဌာနနဲ့ရုပ်ရှင်ရုပ်တွေကိုပုံကန်ကြည့်ရှုပြီးတော့အဲ့ဒီရုပ်တွေသိသိလို့အောင်မြင်နိုင်တဲ့ကိုအာရဏဒေါရအဲ့ဣဇ္ဇတမှာသိသိသလိုဗိဓမှာလည်းဆက်လက်ပြီးသိသိရဣဇ္ဇတမှာရုပ်နာခွင့်သလိုဗိဓမှာလည်းရုပ်နာဆက်ပြီးခွဲရခွဲပြီးတဲ့အချိန်ခါကျတော့မှဣဇ္ဇတဗိဓခန္ဓာနာလုပ်လိုက်ရုပ်တက်တက်ရှုလိုက်ငန်းတက်တက်ရှုလိုက်ရုပ်နာခွဲလိုက်ရုပ်နာပိုင်းချလိုက်ဒီလုပ်ငန်းတွေကိုပြင်ခွင့်များစွာပြုလုပ်ပြီးတဲ့အချိန်ခါကျတော့မှဖြစ်တဲ့ဆင့်တဲ့မိမဟာသီးပရဏပြင့်ပြင်မှာဘုရားရှင်ကပါဟောတယ်ဓာတုမနတိကာရပပမှာလည်းပုံစံလိုပဲဟောထားပါတယ်နော်သမုဒိယဓမ္မ ानु ပါတိဝါကာယဓမ္မဝိဟာရတိဝေယဓမ္မ ानु ပါတိဝါကာယဓမ္မဝိဟာရတိသမုဒိယဝေယဓမ္မ ानु ပါတိဝါကာယဓမ္မဝိဟာရတိကာယဓမ္မကာယ၌သမုဒိယဓမ္မ ानु ပါတိဝါဖြင့်ကြောင်းသောဘောနှင့်ဖြင့်ခြင်းသောဘောကိုအဖမံတန်တဆုနေရှိသည့်ဖြစ်ဝေမူလိဝိဟာရတိနေလေ၏ကာယဓမ္မကာယ၌ဝေယဓမ္မ ानु ပါတိဝါပြည့်စုံသောဘောနှင့်ပြည့်စုံသောဘောကိုအဖမံတန်တဆုနေရှိသည့်ဖြစ်ဝေမူလိဝိဟာရတိနေလေ၏ကာယဓမ္မကာယ၌သမုဒိယဝေယဓမ္မ ानु ပါတိဝါဖြည့်စုံသောဘောနှင့်ပြည့်စုံသောဘောပြည့်စုံသောဘောနှင့်ပြည့်စုံသောဘောကိုအဖမံတန်တဆုနေရှိသည့်ဖြစ်ဝေမူလိဝိဟာရတိနေလေ၏ဒီလိုဘုရားရှင်ကဆုံးပြထားတယ်အကြောင်းတရားတွေထင်ရှားပြီးရင်အကျိုး ကာယဝေဒဝေဒနာနုပါဒနာစိတ်တနုပါဒနာဓမ္မနုပါဒနာမလည်းပုံစံနုပဲဟောထားပါတယ်နော်ဒီတော့အကြောင်းတရားတွေသင်္ချာဖြစ်လို့အကျိုးကာယဝေဒနာစိတ်ဓမ္မတွေသင်္ချာဖြစ်ဖို့အကြောင်းတရားတွေထုတ်သွားရင်အကျိုးကာယဝေဒနာစိတ်ဓမ္မတွေချုပ်ငြိမ်ဖို့မြင်အောင်ရှုဖို့ညွှန်ကြားတယ်အကြောင်းတရားတွေဖြစ်ဖို့ပြတ်မှုအကျိုးကာယဝေဒနာစိတ်ဓမ္မတို့ရဲ့ဖြစ်မှုပြတ်မှုတွေကိုလည်းမြင်အောင်ရှုဖို့ဖျားဆင်းကြားတာအဲ့ဒီညွှန်ကြားခြင်းအရအကြောင်းတရားတွေကဘာတွေလဲဆိုတာကိုအထက်ကရာများကခொနကပရိနာမိတာမဲ့ပါဠိတော်စတဲ့ထိုးထိုးပါဠိတော်ကြီးတွေကိုကိုးကားပြီးတော့အဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယရူပသမုဒိယကာမသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယနိဗ္ဗာန်လက္ခဏာဆက်ပြီးဖြင့်အတိအကျဖွင့်ထားတယ်။အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသိဖြစ်ခြင်းကြောင့်သတိသာယုတ်ဖြစ်ဥဒုဖြစ်ခြင်းကြောင့်ဥဒိသာယုတ်ဖြစ်အာဟာရဖြစ်ခြင်းကြောင့်အာရဇဖြစ်ဖို့ဖြစ်ဤဆက်ပြီးဖြစ်မှုသက်သက်အစုဆိုင်နောက်ကမ္မဇယုတ်တို့ဖြစ်ခြင်းသဘောသီရိဇယုတ်ဥရိဇယုတ်အာဟာရဇယုတ်တို့ဖြစ်ခြင်းသဘောဖြစ်ခြင်းသဘောလေးတက်တယ်လည်းအရှိခိုင်းဒါအဖြစ်ဆုံးတယ်ကြတယ်လည်းအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချွဤတဏှာချုပ်ခြင်းကြောင့်ယုတ်ချွဤဥပါဒံချုပ်ခြင်းကြောင့်ယုတ်ချွဤသင်္ခါရချုပ်ခြင်းကြောင့်ယုတ်ချွဤကံချုပ်ခြင်းကြောင့်ယုတ်ချွဤကမ္မဇယုတ်တို့ချုပ်ခြင်းသဘောအရှိခိုင်းသိချုပ်ခြင်းကြောင့်သီရိဇယုတ်ချုပ်ဤသီရိဇယုတ်ဤချုပ်ခြင်းသဘောဥဒုချုပ်ခြင်းကြောင့်ဥရိဇယုတ်ချုပ်ဤဥရိဇယုတ်ဤချုပ်ခြင်းသဘောအာဟာရချုပ်ခြင်းကြောင့်အာဟာရဇယုတ်ချုပ်ဤအာဟာရဇယုတ်တို့ဤချုပ်ခြင်းသဘောချုပ်မှုတက်တယ်လည်းအရှိခိုင်းတခါဖြစ်မှုချုပ်မှုတွေကိုလည်းတွဲပြီးတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စဆက်ဖြစ်ဖြစ်ဖြစ်ချုပ်ကိုလည်းတွဲပြီးတော့ဝိပဿနာရှုဖို့ဖြစ်ဖြစ်ဆံကြတာအဲ့ဒီညွှန်ကြားချက်တွေအရာကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့တတိပဌာန်ကျင့်စဉ်မှာကိုယ်တိုင်းကဘုရားရှင်ဒီစထိုင်ဆိုင်ခြင်းဝိပဿနာအရှုခိုင်းတာဟုတ်လားမဟုတ်ဘူးတစ်ဆင့်ပြီးတစ်ဆင့်သွားခိုင်းတစ်ဆင့်ပြီးတစ်ဆင့်သွားတဲ့အချိန်ခါမှာကိုအဝိဇ္ဇာနဲ့ဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေသင်္ချာဖြစ်ခြင်းအကျိုးယုတ်တင်နိုင်ခြင်းသင်္ချာဖြစ်ဖို့အကြောင်းတရားတွေဆုံးရှင်းသွားရင်အကျိုးယုတ်တင်နိုင်ခြင်းဆုံးရှင်းဖို့မြင်အောင်ရှုဖို့သင်္ချာထားအကြောင်းကျိုးနှစ်ရလုံးလို့ရအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းမြင်အောင်ရှုဖို့သင်္ချာထားအဲဒီလိုညွှန်ကြားထားတဲ့အခါကျတော့ဒီလက်ရှိဘဝယုတ်တင်နိုင်ရဲ့အကြောင်းရင်းဖြစ်နေတဲ့အဝိဇ္ဇာနဲ့ဥပါဒံသင်္ခါရကံတွေဟာဘယ်တော့မှဖြစ်ခဲ့တဲ့အတိတ်ကဖြစ်ခဲ့ခொနကပြောခဲ့ပြီးအတိတ်ကပြုထောင်းထားတဲ့အဝိဇ္ဇာနဲ့ဥပါဒသင်္ခါရကံတွေကြောင့်ဒီဘဝမှာယုတ်တယ်နဲ့သင်္ချာဖြစ်ပေါ်လာပုံလို့မြင်အောင်ရှုခိုင်းဒီလိုဆိုရင်တိရိပ္ပဏပြည့်စုံပြီးပြည့်စုံပါပေါ်ရပေါ်ရကိုရှုနေတဲ့ပြည့်စုံမျိုးဟုတ်တာမဟုတ်ဘူး